Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American တရရဲ့2023ခုနှစ်ဇန်နဝါရီလ15ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတရရဲ့စတင်ထုတ်လွှင့်နေပါပြီ။လိုင်းတိုမီတာ3049နဲ့လိုင်းလမီတာ190ရုပ်ကနေတရရဲ့ဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနောင်လာပါ
။လေဗရွန်ဘက်ကနေတင်ကားဖြတ်တုံးပစ်ခတ်လို့အစ္စရေးမြောက်ပိုင်းနေဆက်မြို့မှာရပ်သားနှစ်ဦးသေဆုံးသွားပါတယ်။အမေရိကန်နိုင်ငံရဲ့ဥတုရာသီဆိုင်ရာအထူးသံတမန်ဖြစ်တဲ့လာမယ့်ရက်သတင်းပတ်ဒီမှာမစ္စတာဂျွန်ဂရီနှုတ်ထွက်ဖို့ရှိပါတယ်။နောက်ကိုရီးယားနိုင်ငံဟာတာလဲဖြစ်လို့ယူဆတဲ့ပက်ထင်းတဲ့ဒုံးကျည်ကျစင်ကိုရီးယားကျွန်းဆွယ်အရှေ့ဘက်ကန်ကိုစမ်းသပ်ပစ်လို့ပါတယ်
။အခုလိုသတင်းတွေအပြင်လူမှုကိုယ်တိုင်ပါဝင်တဲ့နှွေဦးဒေါ်လာရေးသုံးနှစ်သားကာလသုံးသက်ချက်အကြောင်းမြန်မာဒီမိုကရေစီရေးရာအစီအစဉ်မှာတင်ဆက်သွားဖို့လည်းရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြင်ကွင်းကျယ်မဆူမြန်မာပြည်မှာပေးစာနဲ့ထူးခြားဆန်းများသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းကြည့်ရှုနာဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်နောက်ဆုံးသတင်းတွေကိုဦးတင်မောင်တန်ပြောပြပါမယ်ရှင
်။လက်ဗီယိုကနေပြစ်လိုက်တဲ့တင်ကားပြစ်ဒုံးကျည်ကအစ္စရေးနိုင်ငံမြောက်ပိုင်းနယ်စပ်နားကအိမ်ကိုထိမှန်ခဲ့တဲ့အတွက်အစ္စရေးရဲသားနှစ်ယောက်တင်းငွေတွေကသေဆုံးသွားခဲ့ပါတယ်။လမ်ဘွန်ကနေအစ္စရေးနိုင်ငံတဲကိုဝင်ရောက်ဖို့ကြိုးစားခဲ့တဲ့စစ်သွေးကြော၃ယောက်အစ္စရေးကတိုက်ခိုက်ခဲ့တဲ့အတွက်သေဆုံးသွားခဲ့ကြောင်းကြေညာပြီးတရက်အကြာမှာအခုလိုဟက်စဘိုလာကပြစ်ခတ်ခဲ့တာပါ။အစ္စရေးဟာမက်စ်ပဋိပက္ခရက်တရမြောက်နေ့မှာဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။ရက်တရရှိလာတဲ့အခါပါလက်စတိုင်း24,000နီးနီးအသက်ဆုံးရှုံးခဲ့ရပြီးဂါဇာနယ်လူဦးရေ 1.3% ရဲ့ 85 ရာခိုင်နှုန်းကအိုးအိမ်စွတ်ခွာဆစ်ရှောင်နေကြပါတယ်။လူဦးရေရဲ့လေးပုံတပုံကငတ်မုတ်ခေါင်းပါမှုဘေးနဲ့ကျုံနေကြပါတယ်။ဂါဇာမှာအပြစ်ရတဲ့အထိသူ့အဖွဲ့ကဆက်လက်တိုက်ခိုက်မှာဖြစ်တယ်လို့ Hezbollah ခေါင်းဆောင် Hassan Nasrallah ကပြောပါတယ်။ဂါဇာမှာတိုက်စုံပျက်စီးတာတွေကြီးမားလာတာကြောင့်အာဖရိကနိုင်ငံကနိုင်ငံတကာတရားရုံး ICJ မှာအစ္စရေးကိုလူမျိုးစုံတပ်ဖြတ်မှုနဲ့ဆွဲဆိုထားတာပါ။ဘယ်သူမှကျွန်တော်တို့ကိုရက်အောင်မလုပ်နိုင်ပါဘူး။ ICJ လည်းမလုပ်နိုင်ပါဘူး။မကောင်းဆိုးတဲ့နိုင်ငံတွေလည်းမလုပ်နိုင်ပါဘူးလို့အီရန်နဲ့သူ့မှာမိတ်နိုင်ငံတွေကိုယီညွတ်ပြီးအစ္စရေးဝန်ကြီးချုပ်နတ်တန်ယာဟုကတနင်္ဂနွေနေ့ညနေကပြောလိုက်ပါတယ်။ဟမတ်ရဲ့လက်ထက်မှာရပ်ပေါင်း100ကျော်သွားပြီဖြစ်တဲ့အဖမ်းဆီးခံထားသူတွေကိုပြန်ခေါ်ဖို့အစ္စရေးနိုင်ငံရဲ့မြို့တော်တယ်လ်အဗီဗ်မြို့မှာစနေနေ့ညကလူတွေထောင်နဲ့ချီပြီးအစိုးရကိုတောင်းဆိုစာတမ်းပြခဲ့ကြပါတယ်။အစ္စရေးနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးကလည်းဒီစာတမ်းပြပွဲကိုတက်ရောက်ခဲ့ပြီးသမ္မတဘိုင်ဒန်ရဲ့သတင်းစကားကိုပါခဲ့ပါတယ်။ကြားရှိနေတဲ့တရားဝင်ခန်းတွေအားလုံးကိုပြန်ခေါ်ဖို့အမေရိကန်ပြည်ထောင်စုကပိုင်းဖြတ်ထားပါတယ်လို့သံအမတ်ကြီးကပြောခဲ့ပါတယ်။အစ္စရေးကကွယ်ဝင်ကြီးဌာနနဲ့မြန်ချင်းဆိုင်မှာရှိပြီးတရားခွင်ရင်ပြေလို့လူတွေခေါ်နေကြတဲ့နေရာမှာလူထောင်ပေါင်းများစွာကဆန္ဒပြခဲ့ကြတာပါ။ပြည်သစ်သမ္မတအီမန်နျူအယ်မက်ခရွန်ရဲ့သတင်းစကားကိုလည်းဗီဒီယိုနဲ့ဒီဆန္ဒပြပွဲမှာပါခဲ့ပါတယ်။တတ်နိုင်တဲ့မှန်သမျှပြည်သစ်ကလုပ်ပါမယ်။အဖမ်းဆီးခံတွေခပြားတို့နဲ့တူပြန်ခေါ်နိုင်ဖို့ပြည်သစ်ကိုအားထားနိုင်ပါတယ်လို့ပြည်သစ်သမ္မတကဆိုပါတယ်။အဖမ်းဆီးခံတွေရဲ့မိသားစုတွေကရက်တရပြည့်အထိတ်မှတ်ကိုအသုံးချပြီးအစိုးရအနေနဲ့အဖမ်းဆီးခံတွေပြန်ခေါ်ရေးကိုဦးစားပေးသတ်မှတ်လှုပ်ဆောင်ဖို့ဆန္ဒပြသူတွေကထပ်မံတောင်းဆိုလိုက်ကြပါတယ်အဖမ်းဆီးခံရသူတွေလွတ်မြောက်ရေးအတွက်အစိုးရကလုံလုံလောက်လောက်မလုပ်ဘူးလို့တချို့ကတော့ပြောကြပါတယ်အမေရိကန်နိုင်ငံရဲ့ဥရုယာသီဆိုင်ရာအထူးသံတမန်ဖြစ်လာမယ့်ရက်သတ္တပတ်တွေမှာမစ္စတာဂျွန်ကယ်ရီနှုတ်ထွက်တော်မှာပါသူ့အစီအစဉ်ကိုအတိတူတယောက်က AP သတင်းဌာနကိုပြောခဲ့တာဖြစ်ပါတယ်2020ရွေးကောက်ပွဲနိုင်ပြီးသိပ်မကြားမီမှာပဲအမေရိကန်အစိုးရကနိုင်ငံတကာမှာကိုစားပြုပြီးဥရုယာသီအပြောင်းလဲတိုက်ဖြတ်ရေးကိုဆောင်ရွက်နိုင်ဖို့သမ္မတဘိုင်ဒန်ကမစ္စတာဂျွန်ကယ်ရီကိုခတ်ထားခဲ့တာဖြစ်ပါတယ်။မစ္စတာကယ်ရီခုလိုထွက်မဲ့သတင်းကိုစနေနေ့ကပထမအဦးဆုံးတင်ပြခဲ့တာကတော့ Axios Internet သတင်းစာမျက်နှာဖြစ်ပါတယ်။မစ္စတာဂျွန်ကယ်ရီဟာဥရုယာသီဆိုင်ရာ2015ပါရီသဘောတူညီချက်မူကြမ်းကိုရေးဆွဲခဲ့ကြတဲ့ဒူတွေတဲကတူဖြစ်ပြီးသမ္မတအိုဘားမားလက်ထက်မှာနိုင်ငံရေးဝန်ကြီးဖြစ်ဆောင်ရွက်ခဲ့သူအထက်လွှတ်တော်နိုင်ငံဆက်ဆံရေးကော်မတီဝင်ဖြစ်တဲ့နှစ်ပေါင်း30နီးနီးဆောင်ရွက်ခဲ့သူလည်းဖြစ်ပါတယ်။ဥရုယာသီအကြက်တဲဟာကမ္ဘာတဝန်းလူသားမျိုးနွယ်ပေါ်ချင်းချောက်လိုက်တာဖြစ်ပါတယ်။မြန်နိုင်သမျှအများဆုံးဒါဟုကင်တွေကြားဖို့အားလုံးမှာတာဝန်ရှိပါတယ်လို့ပြီးခဲ့တဲ့နွေရာသီမှာဒုတိယသမ္မတဟန်ကျင်းနဲ့ဥရုယာသီဆိုင်ရာကိစ္စတွေဆွေးနွေးဖို့တရုတ်နိုင်ငံဘေကျင်းမြို့မှာရောက်ရှိနေစဉ်တွင်ဂျွန်ကယ်ရီကပြောခဲ့ပူပါတယ်
View American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရုပ်သံကနေတရင်းလာနေမနက်ခင်းတရင်တွေကိုဆက်လက်ကြည့်ညာနေပါတယ်မြောက်ကိုရီးယားကတလိုက်ပြစ်လို့ယူဆရတဲ့ပဋိဌာန်ဒုတ်ကြီးကိုကိုရီးယားကျုံးဆက်အရှိပဲကန်စီကိုပြစ်တော့ခဲ့တာနဲ့ပတ်သက်လို့တင်းတော်တဲ့အရေးယူဆောင်ရွက်နိုင်တာမှန်သမျှဆောင်ရွက်ဖို့အစိုးရအဖွဲ့တွင်းဝင်ချုပ်ကိုကြေညာထားကြောင်းဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကပြောလိုက်ပါတယ်မြင်းကလေးလောက်ခဲ့ရမှာအီရှိကာဝ ဒီနေ့အတွက်မြောက်ကိုရီးယားရဲ့ပထမဦးဆုံးစမ်းသပ်ချက်လည်းအစွေးမြောက်ပိုင်းနယ်စပ်မြို့မှာရပ်သားနှစ်ဦးသေဆုံးပြီးအဖွဲ့ကပြောပါတယ်။ဒါပေမဲ့အသေးစိတ်အချက်လက်ကိုတော့ပြောမသွားခဲ့ပါဘူး။ဒေသတွေအဝေးကအမေရိကန်ပြည်မှတ်တွေအထိရောက်ရှိနိုင်ပြီးရေဒါကရှာလို့မရနိုင်တဲ့ဒုံးကျည်အမျိုးအစားအသစ်အတွက်အင်ဂျင်တွေကိုစမ်းသပ်ခဲ့တယ်လို့မြောက်ကိုရီးယားကပြောပြီးနှစ်လအကြာမှာအခုစ ဖြစ်ပါတယ်။အဘီမာကျင်းပမဲ့တောင်ကိုရီးယားလွှတ်တော်ရွေးကောက်ပွဲနဲ့နိုဝင်ဘာမှာကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲတွေပေါ်ဩစာတက်ရောက်နိုင်မှုအတွက်အခုလိုဒုံးကျည်ဆက်သက်တာဖြစ်တယ်လို့ကြွမ်းကျင်သူတချို့ကတော့ယူဆကြပါတယ်ခင်ဗျာ။မေလာမှာကျင်းပမဲ့ရွေးကောက်ပွဲမှာဝန်ကြီးချုပ်နရင်ဒရာမိုဒီကိုရှင်းပြနိုင်ဖို့အတွက်ရည်ရွယ်ပြီးအဓိကအတိုက်ခံကောင်းဆောင်ရာဟုဂန္ဒီဟာတိုက်ပီဖြတ်ချီတက်ပွဲအသစ်တရက်ကိုတင်းငွေတွေကစတင်လိုက်ပါတယ်။ပြည်내သုံးပြည်နယ်မှာဂန္ဒီရဲ့ကွန်ဂရက်စ်ပါတီရှုံးနိမ်သွားခဲ့ပြီးတဲ့နောက်ဒီချီတက်ပွဲကဖြစ်လာခဲ့တာပါ။ဒီချီတက်ပွဲကိုစီလုံးညီညွတ်တဲ့အိန္ဒိယတရားမျှတမှုချီတက်ပွဲလို့လည်းသူကခေါ်ဆိုထားပါတယ်။ဒီချီတက်ပွဲကိုအရှေ့မြောင်ပိုင်းမဏိပူရာပြည်နယ်ကစလိုက်ပြီးပြည်နယ်ပေါင်း15ခုကိုဖြတ်သွားမှာဖြစ်ပါတယ်။မိုင်ပေါင်း4200ရှေ့မှာဖြစ်ပြီးရက်ပေါင်း66ရက်ကြာမှာဖြစ်ပါတယ်။အချုပ်ခီးတွေကိုတော့ကားနဲ့သွားမှာပါ။ပြီးခဲ့တဲ့နှစ်ကတိုက်ပွဲတွေကြောင့်မဏိပူရာမှာအနည်းဆုံးလူ180သေဆုံးခဲ့ရပြီးထောင်ပေါင်းများစွာအိုးအိမ်ဆုတ်ခွာထွက်ပြေးနေကြရတာပါ။မဏိပူရာမှာကြုံရတဲ့နာကျင်ဆုံးရှုံးမှုစိတ်ဒုက္ခရောက်မှုတွေကိုအတိုက်ခံကွန်ဂရက်စ်ပါတီကနားလဲကြောင်းဒါကြောင့်မဏိပူရမှာချီတက်ပွဲစဖို့ဆုတ်ဖြတ်ခဲ့တာဖြစ်တယ်လို့ဂန္ဒီကပြောကြပါတယ်။သူကောင်းဆောင်မှုနဲ့ကွန်ဂရက်စ်ပါတီကိုလူတွေပိုလက်ခံလာဖို့အတွက်2013ခုနှစ်ဇန်နဝါရီလတုန်းကလည်းအိန္ဒိယတောင်ပိုင်းအစွန်းကနေမြောက်ပိုင်းမှာရှိတဲ့ကက်ချ်မီးယားထိမိုင်ပေါင်း2200ကိုရာဟုဂန္ဒီဟာ135ရက်ကြာချီတက်လမ်းလျှောက်ခဲ့ကြပါသေးတယ်။ကွန်ဂရက်ရဲ့စနေတရင်းလေးမှာအတိုက်နှင်းမုန်တိုင်းကြောက်ခဲ့တာကြောင့်အမေရိကန်ရဲ့ပြည်နယ်အချို့မှာအပူချိန်ရေခဲမအောင်ရောက်ခဲ့ပြီးအရှေ့မြောက်ပြည်နယ်တွေမှာနှင်းမုန်တိုင်းကြားရောက်တောင်ပိုင်းပြည်နယ်တချို့မှာစီးနှင်းလက်မများစွာကျနိုင်တယ်လို့နိုင်ငံလုံးဆိုင်ရာမိုးလေဝသဌာနကပြောထားပါတယ်။မွန်တားနားနဲ့ဒါကိုတာပြည်နယ်တွေမှာအနှုတ် 56 ဒီဂရီစင်တီဂရိတ်အထိအေးသွားခဲ့တာပါ။လူရေသားပေါင်း 95 သန်းဟာလေတိုက်ချိန်အနှုတ် 18 ဒီဂရီစင်တီဂရိတ်အထိအေးရာခံရနိုင်ပြီးဒီအေးရာဟာတက္ကသပြည်နယ်မြောက်ပိုင်းထိကြားရောက်နိုင်တယ်လို့လည်းဆိုထားပါတယ်။ကမ္ဘာကျော်နိုင်ယာဂရာရေကန်နားကမြို့ဖြစ်တဲ့ဘတ်ဖလိုမြို့မှာလေပြင်းကျရင်တနားကြီးမိုင်90နှုန်းထိတိုက်နိုင်တယ်လို့စီးနှင်းတပေကနေနှစ်ပေထိကျနိုင်တယ်လို့လည်းသတိပေးထားပါတယ်။ဘတ်ဖလိုနိုင်ယာဂရာနိုင်ငံကလေစိတ်ကလေကြောင်းခီးစဉ်တစ်ဝက်ကိုလည်းဖျက်ထားရပါတယ်။ပင်ဆယ်ဗေးနီးယား၊နယူးဂျာစီမြောက်ပိုင်းနဲ့ဒယ်လာဝေးယားပြည်နယ်တွေမှာရုတ်တရက်နှင်းအကြီးအကျယ်ကျနိုင်တယ်လို့လက်မထွက်ကြဖို့သတိပေးထားပါတယ်။အနောက်ပိုင်းကအော်ရီဂွန်ပြည်နယ်မှာတော့လူပေါင်း3000ခွဲမီရှိဂန်နဲ့ဝစ်ကွန်ဆင်ပြည်နယ်တွေမှာလည်းလူပေါင်း1000ချီတက်စစ်မီပြတ်နေကြပါတယ်ခင်ဗျာ
။တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်သတင်းတွေကိုတော့ဦးတင်မောင်တန်းကကြေညာခဲ့တာပါရှင်။ VOA America အတန်းကနေဒီကနေ့မနေ့ခင်အစီအစဉ်ကိုမနေ့6:00အထိလိုင်းနိုမီတာ30.49လိုင်းလမီတာ190အပြင် VOA ရဲ့ Facebook နဲ့ YouTube တို့မှာလည်းဒီပိုင်းနဲ့ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့မြန်မာဒီမိုကရေစီရေးရာနဲ့စကြရအောင်ပါ။မြန်မာပြည်သူလူထုကိုယ်တိုင်ပါဝင်ပြီးတော့တသားတည်းရှိနေတဲ့အတွက်စစ်ကောင်စီကိုဆန့်ကျင်တဲ့ຫນွေဦးတော်လိုင်းရေး၃နှစ်သာကာလအတွင်းပုံမခိုင်မာအကောင်လာတယ်လို့မန္တလေးຫນွေဦးတော်လိုင်းရေးကိုဦးဆောင်သူဒေါက်တာတေဇာဆန်းက VOA ကိုပြောပါတယ်2020ပြည့်ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တဲ့ဆိုတဲ့အကြောင်းပြချက်နဲ့2023ခုနှစ်ဖေဖော်ဝါရီလမှာအယတ္တအစိုးရစီကအာဏာသိမ်းယူခဲ့တဲ့စစ်ကောင်စီရဲ့တပ်တန်း၃နှစ်ထဲဝင်ရောက်လာချင်းတတိုင်းတပြည်လုံးစစ်တပ်ကမျောမှန်းထားသလိုအုပ်ချုပ်လို့မရတာဘာကြောင့်မလဲဒေါက်တာတေဇာဆန်းကိုမိုက်အင်ဂျင်နီယာကဇူးမတ်နဲ့ဆက်သွယ်မေးမြန်းထားပါရရှင်
ဒီမှာပေါ်ပေါ်တင်တင်ကိုစန့်ကျင်မရဲတဲ့အချိန်ပေါ့နော်စန့်ကျင်စန္ဒပြပူတွေကိုမလုပ်တဲ့အချိန်မှာမန္တလေးမြို့မှာပထမဦးဆုံးဒီဆက်အာနာတိန်ချိန်မှာဘယ်သူမှပေါ်ပေါ်တင်တင်ကိုစန့်ကျင်စန္ဒပြရေလှုပ်ရှားမှုကိုဥဆောင်ခဲ့သူတအူးနေနဲ့အဲ့လိုမျိုးဖြစ်လာဖို့ဘလို့တွန်းရနေပါကြောင့်အဲ့လိုလမ်းမပေါ်ဒီလိုရဲဝင်ထွက်ပြီးတော့စန့်ကျင်စန္ဒပြခဲ့တာလို့ရှင်
လူတဘာဝဝလူစရလူလက်မှုလူလားတွေဗျာနှိမ့်ချိုက်တယ်ပေါ့နော်ဒီချုပ်ချက်တာတွေမကြိုက်ဘူးဒါလူတဘာဝဗျာအဲကြောင့်လည်းကျွန်တော်တို့ဒါဒီမိုကရေစီစနစ်ကိုကမ္ဘာသူကမ္ဘာသားတွေလူသားတွေကကြိုက်ချစ်မြတ်နေကြတယ်လို့ကျွန်တော်ထင်ပါတယ်အဲတော့ကျွန်တော်တို့တိုင်းပြည်အားဆိုရင်သို့သော်ရေးရပြီခရေကဒါဒီမိုကရေစီအရေးနော်ဖက်ဒရယ်အရေးအတွက်နှစ်ပေါင်းမြောက်တော့တဲ့ဘုံဝင်နေတယ်အဲညထောင်၁
နာသိမ့်သွားတာပဲအဲ့တော့ဘယ်ပြည်သူပြည်သားမှဒါကိုလုံးဝမကြိုက်ဘူးခင်ဗျအဲ့တော့အဲ့ဒီအချိန်ကျွန်တော်မှတ်မိပါတယ်2021နော်ဖေဖော်ဝါရီ1နှစ်3ရက်တည်းနော်ကျွန်တော်ရက်ွက်ထဲရပြည်သူကိုရွာထဲရပြည်သူကိုဒါကိုလုံးဝမကြိုက်ဘူးဆိုပြီးတော့ကောက်တစ်ခေါက်ခေါက်အန်တရေးကြီးလုံးမကြတာကြီးပဲတိုးတော့ငါတို့ဘလို့တုံ့ပြန်ကြရင်ကောင်းမလဲဘာလို့ကြရင်ကောင်းမလဲဆိုတာတော့သူ့အမြင်ကိုယ်အမြင်တော့ဝိုင်းဆွေးနွေးနေကြတဲ့အချိန်ပေါ့အဲ့တော့ကျွန်တော်ကယုံမိသားဒီတော်လိုင်းကြီးအကြောင်းပြည်သူတော်လိုင်းကြီးဆိုတော့အဲ့ဒါလူတစုတော်လိုင်းကြီးမျိုးပြည်သူအားလုံးကအာဏာသိမ်းဖို့လက်မခံတာဗျာဒီတို့အားလုံးเนาะနောက်ဆုံးအဲ့စစ်တက်အောက်ခြေကတမှုတသားကြီးတောင်အများကြီးပါတာခွေးအကြောင်းမို့သူတို့ဒီလိုရင်ကိုပြူပြောင်းခွေလုံးနေကြတာဒါကြောင့်เนาะအဲ့တော့ဟိုပြောချင်တာကဟိုမဇူကစခဲ့တယ်ဆိုတာမျိုးကျွန်တော်ကတော့ဟိုမစိုးလို့ဘူးအဲ့လိုလဲကျွန်တော်ကတော့လက်မကောင်ဘူးပြည်သူအားလုံးစိုင်းတယ်เนาะပြည်သူအားလုံးကဒီအာဏာရှင်စနစ်ကိုမကြိုက်တာပဲအာဏာသိမ်းမှုကိုလက်မခံတာပဲအဲ့တော့ဟိုကိုဒေသာသက်စပြီးတပင်းမပေါင်းတခြားလူစပြီးတပင်းပေါင်းနေမှာเนาะအဲ့တော့မောင်ဖြူမောင်နီရေအစတယ်ကျွန်တော်ကတော့မှတ်မှတ်ယူဘူးဒါဒီပြည်သူဒေါ်လာရင်းဖြစ်တယ်ပြည်သူအားလုံးကဒီအာဏာရှင်စနစ်နဲ့အာဏာသိမ်းမှုကိုလက်မခံဘူး။ဒါကြောင့်အခုအချိန်သုံးနှစ်ကြာတဲ့အချိန်နီလန်နီနာအစုံနဲ့ကျွန်တော်တို့ဒါစန့်ကျင်တွန်းလှန်နေကြတာဖြစ်တယ်လို့ပဲကျွန်တော်ကတော့ရှုမြင်ပါတယ်ခင်ဗျ။အ
ဲ့တော့ဒီနှွေဦးတော်လှန်ရေးကိုကိုယ်တိုင်ဖြတ်တန်းခဲ့တဲ့အတွေ့အကြုံတွေထဲမှာဆိုရင်အဓိကစိန်ခေါ်မှုတွေကရောဘာတွေလဲရှင့်။
အော်ဒီတော်လန်ရေးသုံးနှစ်ကာလအတွင်းမှာကျွန်တော်အဓိကဘာလုပ်ပြသလဲဆိုပြောရင်ပြန်ပြောလို့ခရီးသွားပြသလဲဆိုတော့ပြောရမယ်ဆိုတော့ဖြစ်နေပြီပေါ့နော်ကျွန်တော်ခရီးတွေအများကြီးရောက်ပါတယ်နော်အညာမြေပြန်တခွင်ကတော့နော်ဒီပြပြန်ဆင်အောင်နော်တက်တက်ဆင်အောင်ကျွန်တော်ရောက်ခဲ့တယ်ပေါ့နော်အဲအဲ့လိုပဲကျွန်တော်တို့တိုင်းရင်းသားတော်လန်ရေးဒေသတွေလည်းကျွန်တော်ရောက်ပြပါနော်မြန်မာနိုင်ငံအလဲပိုင်းအထက်ပိုင်းနော်အရှေ့မြောက်ပိုင်းအရှေ့ပိုင်းပေါ့နော်ကျွန်တော်ရောက်တော့အဓိကဟိုတွေ့ကြုံရတဲ့ဟာတွေကတော့အားလုံးကတည်ပြီးသားပါအာနာယူဖက်စစ်တက်ရဲ့ရက်စက်မှုအကြမ်းဖက်မှုတွေပါပဲခင်ဗျာအညာမှာဆိုရင်ပိုတိတာထင်ရှားတာပေါ့နော်ဒါကိုတိတဲ့အညာမှုကိုမရောက်တဲ့တခြားနေရာတွေတူတူပဲနေမှာပေါ့နော်ဂျွာရီပြာနော်ကျွန်တော်တို့မီးရှို့ခံရတဲ့ဂျွာပေါင်းအင်ဂျီပေါင်းမရေမတွက်နိုင်ပါဘူးနော်မရေမတွက်နိုင်ဘူးနောက်ဒီဖက်စစ်အာနာယူတယ်သူတို့လုပ်တတ်တာအိတ်တခုပဲဗျာရက်ဆက်မဲ့အကျန်းဖတ်ပြမယ်အဲ့လိုရက်ဆက်ပြအကျန်းဖတ်ပြလူတွေကိုတတ်ပြဂျွာရီကိုမီးရှို့ပြရင်ပြည်သူတွေကြောက်ပြီးတော့ငြိမ်သွားမယ်ထင်းနေပုံရတယ်ဒါပေမဲ့တကယ်တော့လက်တွေဖြစ်နေတာအဲ့ဒါနဲ့ဆန့်ကျင်တယ်ပြည်သူတွေကအခုကဖိလိကြွလိသူတို့ပေါ်ရက်ဆက်လေးအကြမ်းဖက်လေးမခံချင်းစိတ်နဲ့ဒုက္ခမြင့်စိတ်နာကြီးစိတ်နဲ့ပို့ပြီးတော့တော်လန်လေးဖြစ်နေနော်ဒါတွေကိုအခုချိန်ဒီဖက်စစ်အာဏာယူတွေနော်နားလည်သဘောပေါက်ဖို့မရပါဘူးဘယ်နားလည်မှသူတို့မှနားလည်နိုင်တဲ့လူလူစဉ်းစားတက်တက်တွေးခေါ်လဲရှိဖို့မရပါဘူးအဲ့တော့အမတ်တအဓိကတွေးရမြင်ရတာတော့ဒီစစ်အာဏာယူတွေရဲ့ရက်ဆက်မှုအကြမ်းဖက်မှုတွေကိုတော့ကျွန်တော်တို့ဒါနေ့စဉ်နဲ့အမြနော်တွေ့နေရတယ်နော်ရဲရဲဆက်ဆက်ပြားတက်တယ်နော်နေ့စဉ်နော်အဲ့ကာယကံမြောက်အကြမ်းဖက်မှုဆိုရင်တော့ဘာလုပ်ထားလို့ဖြက်လေးဖြက်ဆိုတာတွေအများနဲ့ဆိုကျွန်တော်တို့အညာမှာအဖြစ်ဖြစ်နော်စံစီစားစီဝါတောင်းစားစီနော်ကျွန်တော်အကုန်ဖြတ်တောက်ခံထားရတယ်နော်ဒါကျွန်တော်နီလန်မျိုးစုံနဲ့သူတို့ဖြတ်တောက်တယ်သူတို့ထိမ့်ချုပ်ထားတဲ့နေရာတွေမှာပဲဒါတွေကိုပေါ့နော်ကြားတယ်တော်လန်ကြီးဒီသားတွေကိုလုံးဝနော်ဒီပိတ်ဆို့ထားတယ်ဆိုတော့ဒီဖြက်လေးဖြက်စနစ်တွေပေါ့ဗျာဒါတွေလည်းနီလန်မျိုးစုံနဲ့လုံးနေသို့တော်လေအဲ့လောက်ထိရက်ဆက်အကြမ်းဖက်နော်ဖိနေနေတဲ့ကြားတွေကအင်မတန်အံ့ဩစရာကောင်းတာပြည်သူလူထုရဲ့တော်လန်စိတ်ထက်သန်ပြင်းပြမှုဗျာပြည်သူကဒီတော်လန်ကြီးနဲ့တသားတွေကိုရှိနေကြတာဗျာနော်ဒီတော်လန်ကြီးပေါ့လို့တစ်ချက်မှမညုံညင်ဘူးမညုံညင်တဲ့အပြင်အပြေးဝပြည်သူအားလုံးတော်လန်ကြီးသမားဆိုတဲ့စိတ်ရှင်နေဖြစ်နေတယ်ကျွန်တော်တို့ကဒါကြောင့်ဒီတော်လန်ကြီးဒီတိခရီးပောက်ခဲ့တယ်လို့ဆိုတဲ့ထင်တယ်ဒီတော်လန်ကြီးနိုင်မယ်ဆိုတဲ့ဒါကြောင့်ယုံတယ်ပြည်သူယုံတာဗျာမျက်မြင်ကိုယ်တွေ့ပဲနော်သုံးနှစ်ရှိပြီနော်တချို့ပြည်သူတွေဒီဝါလုံးအိမ်တအိမ်မှမကြံတော့ဘူးတချို့ယွာတွေဆိုနှစ်ခါသုံးခါပြန်မီးရှို့ခံရတယ်နော်တစ်ခါလာရှို့တယ်အိမ်တစ်ဝက်လောက်ပါလာတစ်ခါရှို့တယ်နောက်ထပ်တစ်ဝက်ပါလာနောက်ဆုံးတစ်ခါရှို့တယ်တအိမ်မှမကြံတော့ဘူးဆိုတာမျိုးအဲ့လိုပြည်သူတွေတွားကြည့်နော်တစ်ချက်မငင်းညူဘူးငါတို့ ဒါဒီစစ်အာဏာရှင်စနစ်ကြောင့်ဖြစ်တယ်ဒါအကြမ်းဖက်เนาะအာဏာသိမ်းဆက်တဲ့ကြောင့်ဖြစ်တယ်ဒါကြောင့်ငါတို့အေးအေးချမ်းချမ်းနေရင်ဒီအာဏာရှင်စနစ်ကိုအပြစ်တိုင်တွန်းလှန်ရမယ်ဆိုတော့စိတ်တက်ကပူပြီးတော့ခိုင်မာသွားတာပူပြီးတော့ပြင်းပြသွားတာဖြစ်တယ်အဲ့တော့ဒီဒါတော့ပြည်သူလူထုရဲ့တော်လန်စိတ်တော်လန်ရေးနဲ့တသားတည်းရှိမှုတော်လန်စိတ်ပြင်းပြမှုတွေကိုလည်းကျွန်တော်နေရာတိုင်းမှာဒေသတိုင်းမှာလူမျိုးတိုင်းမှာတွေ့နေရတာလေဖြစ်ပါတယ်ခင်ဗျအဲ့တော့ကျွန်တော်တို့ဟိုမြေပြင်မှာတော်လန်ရေးဒေသတွေမှာတော်လန်ရေးအားကောင်းလာတာနဲ့အမျှချင်းချင်းပြည်သူနဲ့ပြည်သူကြပဲဖြစ်စေတော်လန်ရေးနဲ့တော်လန်ရေးအင်အားစုတွေနဲ့ပြည်သူတွေကြားထဲမှာပဲဖြစ်စေပုတ်တိုက်မှုတွေဒါလေးတွေကလည်းအနေနဲ့ကြတော့ဒါရှိကြစမြဲပေါ့ဗျာသူတို့ပြည်သိတာအခုချိန်နေမှာဆိုရင်စစ်အုပ်စုကမြေပြင်မှာသူ့ရဲ့အုတ်ချုပ်နိုင်စွမ်းเนาะစည်ရေးဖော်ဆောင်နိုင်စွမ်းကတိတိတသားကြီးကိုကြာကျွန်တော်တို့เนาะတလားနဲ့တလားမတူเนาะလုံခဲ့တဲ့6လနဲ့အခုနဲ့မတူတော့အခုဆိုရင်ဒါကျွန်တော်တို့ဒါရန်သူရဲ့မိဘအနေထားတော်တော်ကြီးကိုရုပ်ရော်ကြဆင်းလာတယ်ဆိုကျွန်တော်တို့တွေ့ရတယ်သူ့ရဲ့တခုတည်းသောအသာချက်ဖြစ်တဲ့လေးချောင်းကနေတော့တောက်လျှောက်ပေါ့เนาะဒါရွာတွေလေးကိုအမြဲတမ်းပုံနေကျဲတယ်เนาะဒါတွေလုံနေတာပေါ့ဗျာเนาะအဲ့တော့ပြောချင်တာရန်သူရဲ့အခြေအနေကလည်းတဖြည်းဖြည်းဒါပို့ပြီးတော့တိတာထင်ရှားစွာဆုတ်ယုတ်လာတဲ့အခြေအနေတက်ပြတ်နေတဲ့အခြေအနေဆိုတော့ဖြစ်လာတယ်တော်လန်ကြီးကလည်းရှေ့ကိုတော့ဒါเนาะအရှင်ဟွန်ကောင်းတခုနဲ့ကျွေးနေတာကိုကျွန်တော်တို့ဒါတိတာထင်ရှားစွာကျွန်တော်တွေ့နေရဖြစ်တယ်အရှင်နေမှာပဲနိုင်ငံတကာကိုအဓိကဒီကနေ့သတင်းစကားပါကျင်တာကျွန်တော်တို့မြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကတော့အပြင်းထန်เนาะကျွန်တော်တို့ဒါလိုအပ်နေတာဖြစ်ပါတယ်အခုကျွန်တော်ဒီလိုဒေတာပေါ့အညာဒေတာတွေမှာဆိုရင်တော့ဗဲနိုင်ငံတကာအကူအညီတော့ဘဲပါလူသားချင်းစာနာမှုအကူအညီမှမရှိဘူးလို့ပဲပြောရမှာပဲဗျာကျွန်တော်တို့အခုဒီဒါပြည်သူကနေပြည်သူတို့เนาะဒါထောက်ပံ့ကူညီနေကြတာဖြစ်တယ်ကျွန်တော်တို့ဂျာကာလာအန်ယူဂျီအစိုးရကနေပြီးတော့เนาะအဲ့နောက်တစ်ခုထောက်ပံ့ကူညီတာတွေရှိတယ်ဒါတော့ဘဲနိုင်ငံတကာအကူအညီမှဘဲကျွန်တော်တို့ရောက်နေတာကျွန်တော်တို့လုံးဝမတွေ့ရဘူးလို့ပဲပြောချင်ပါတယ်
ဒေါက်တာတေဆာဆန်းကိုတိုင်ကလည်းအညာသားဖြစ်ပြီးတော့ဟိုဗမာတိုင်းသားပေါ့နော်အဲ့တော့ဒီအခုຫນွေဦးတော်လိုင်းကြီးမှာတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ပါဝင်မှုအခမ်းကဏ္ဍကိုဘယ်လိုမြင်လဲရှင
်အာအင်မတန်အရေးကြီးတဲ့အခမ်းကဏ္ဍလို့ပြောရမှာပေါ့ခင်ဗျာဒီတော်လိုင်းကြီးဒီ၃နှစ်ဆိုတဲ့အချိန်တိုးအတွင်းမှာနော်ဒီထိခရီးပေါက်လာတာလေကျွန်တော်တို့ခုနကပြောတဲ့စူးစီးညီညွတ်မှုပဲဗျနော်လူမျိုးပေါင်းစုံတော်လိုင်းကြီးအင်အားစုအားလုံးစူးစီးညီညွတ်မှုကြောင့်ဒီထိခရီးပေါက်လာတာဖြစ်တယ်ဒီတော်လိုင်းကြီးကလူမျိုးတစ်ခုရဲ့တော်လိုင်းကြီးမဟုတ်ဘူးဒေတာတစ်ခုရဲ့တော်လန်ရေးမဟုတ်ဘူးလူမျိုးပေါင်းစုံတော်လန်ရေးဖြစ်တယ်ဒေတာပေါင်းစုံတော်လန်ရေးဖြစ်တယ်လူမှုလူတန်းစားအသွာပေါင်းစုံတော်လန်ရေးဖြစ်တယ်ကျွန်တော်တို့အခုအညာမှာဆုံးလဲကြည့်တယ်နော်ကျွန်တော်တို့ဒါဗမာအတိတ်ကအဖြစ်လူကြီးရဗမာတိုင်းရင်းသားတွေများတယ်ဆိုရင်ဆိုကျွန်တော်တို့ဒါတော်လန်ရေးမှာအခုအတူရှင်တွေလောက်ကြတဲ့ခါမှာအားလုံးလည်းသိကြပါတယ်ကျွန်တော်မဟာမိတ် ERO နော်ဖွဲ့စည်းတယ်အများကြီးပါကြတာပဲအခုလည်းတွေ့လို့ဖြစ်ကြတယ်နောက်ဆုံးဗျာစစ်ရေးမှာဆိုရင်အခြေခံစစ်တင်တန်းတွေယူလာအစတိုင်းရင်းသား ERO ဒေတာတွေသွားပြီးတော့ ERO အဖွဲ့စည်းကြီးတွေအကူအညီနဲ့ကျွန်တော်တို့ဒါစီးရီးတနေတက်ခဲ့ကြတာကိုကျွန်တော်တို့ဒါမျက်မြင်ကိုယ်တွေ့မြင်နေရတာဖြစ်တဲ့အခုတော်လန်ကြီးမှလည်းအတူလက်တွဲပြီးတော့ဒါရှင်တွဲပြီးတော့လုပ်နေကြတာဖြစ်တယ်เนาะကျွန်တော်တို့တိုင်းလာတော့ဒီအညာမှာဆိုအခုဒါတချင် KIO လို့ချင်း CNF လို့အဖွဲ့စည်းကြီးတော့ចောင်းသားတက်မတော့ငကိုကလေးရှိကလေး ABSDF ចောင်းသားတက်မတော့သူအဖွဲ့စည်းကြီးတွေပေါ့တခြားတော်လန်ကြီးအဖွဲ့တွေအများကြီးပါเนาะအဲ့တော့အဲ့လိုမျိုးပြောချင်တာမတူညီတဲ့တော်လန်ကြီးအင်အားစုတွေမတူညီတဲ့လူမျိုးတွေအခုပေါင်းစည်းပြီးတော့ဒီပြည်သူ့မျိုးတော်လန်ကြီးကိုပေါ်ဆောင်နေကြတာဖြစ်တယ်အဲ့တော့စစ်ရေးကဏ္ဍမှာဆိုရင်ကျွန်တော်တို့မူလရှိရင်ဆိုတိုင်းနာတော်လည်းအဖွဲ့စည်းကြီးတွေပေါ့ ERO EA ကိုအများကြီးအခက်ခဲတာဒီအင်မတန်မှကြီးမားစွာအင်မတန်မှလေးနက်တဲ့အခက်ခဲတာမှရှိနေတယ်ဆိုတာကိုကျွန်တော်တို့ဟိုတွေ့မြင်တာမှလည်းဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံနဲ့ပတ်သက်လို့ရှိရင်ဒီအင်ကြီးချင်းနိုင်ငံတွေကသူတို့ရဲ့စိုးရိမ်ချက်တွေသူတို့ရဲ့သဘောထားယက်တီချက်တွေကိုဟိုဖော်ထုတ်ပြောဆိုတာရှိတယ်နောက်စစ်ကောင်စီနဲ့ဆက်ဆံတာတွေလည်းရှိတဲ့အထဲမှာပေါ့နော်ဒီတရုတ်ကမှဘာကြောင့်ဒေါက်တာတီဆာဆန်းနုကမြန်မာပြည်သူတွေရဲ့သဘောထားဆိုပြီးတော့ဗောလေအိတ်ခွင့်ပေးစာပေးပို့ရတာလဲရှင်
အဲ့တော့ကျွန်တော်ဒီတရုတ်ပြည်သူသမ္မတနိုင်ငံနဲ့ပတ်သက်ရင်ကျွန်တော်တို့ဒါအမြဲတမ်းဒီတင်ပြပြောဆိုပြတာရှိပါတယ်တရုတ်နိုင်ငံဒီကျွန်တော်တို့မြန်မာအတွက်အင်မတန်မှအရေးပါတဲ့နေနေချင်းနိုင်ငံကြီးတနိုင်ငံဖြစ်တယ်မိုင်းပေါင်းနော်ထောင်ထဲချီပြီးထိစပ်နေတယ်လို့တမိုင်းကြောင်းတွေကလည်းအင်မတန်မှနီးစပ်တဲ့ဆက်ဆံရေးအစဉ်လာကောင်းနေတယ်ရှိခဲ့ပါတယ်အဲ့တော့အခုပြောရရင်ဒါတရုတ်နိုင်ငံအနေနဲ့လေနော်ဟိုဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့အများကြီးစိတ်ဝင်စားတယ်မြန်မာနိုင်ငံအခုလို့ဟဲ့လားနော်မတည်မငြိမ်မှုတွေဖြစ်နေတာအာဏာသိမ်းမှုဖြစ်နေတာဟာတရုတ်နိုင်ငံအတွက်လေနော်ဘာကောင်းကျိုးမှမရှိပါဘူးခင်ဗျအဲ့တော့ကျွန်တော်တို့ပြောချင်တာခုနကပြောလို့ဒီမင်းအွန်လိုင်းဦးဆောင်တဲ့စစ်အာဏာသိမ်းအုပ်စုဒီမြန်မာပြည်သူတွေအတွက်ရန်သူဖြစ်ရုံသာမကတရုတ်နိုင်ငံအတွက်လေရန်သူဖြစ်တယ်ဆိုတော့အဓိကသတင်းစကားပါချင်တာပေါ့ဘာကြောင့်လဲအခုတရုတ်နိုင်ငံပြောနေတဲ့နော်ဒီကြားပြန်လို့ online တောင်းကစားလိမ်လည်မှုတွေဟဲ့လားနေဆက်တခြားမူရင်းစေဝါမှုတွေနော်လူကုန်ကူးမှုတွေဒါတွေအားလုံးရတကယ်ပြင်မှလက်သက်တရက်ခံစစ်မြစ်ဒီမင်း online စစ်တပ်နဲ့သူတို့လက်သက်မွေးထားတဲ့ BGF တွေဟဲ့လားနေချားဆောင်တပ်တွေပြည်သူစစ်တွေပဲနော်ဒါအားလုံးအသိပါပြောချင်တာဒီရာဇဝတ်မှုအားလုံးရပြင်မှလက်သက်ကြီးရလေဒီစစ်တပ်ပဲဖက်စစ်စစ်တပ်ပဲပြောချင်တာဒါကြောင့်မင်း online ဒီတရုတ်မြန်မာနှစ်နိုင်ငံလုံးရဲ့ဘုံရန်သူဖြစ်တယ် နော်တရုတ်နိုင်ငံတကယ်ကျွန်တော်တို့ပြောနေတယ်နော်ဒီချစ်ကြီးရင်းနှီးမှုတွေဆွေမျိုးပေါက်ပေါက်ဆက်ဆံရေးတွေဟာလာနော်နယ်စပ်တခြားတည်ငြိမ်ရေးတွေစီးပွားရေးတွေမြင့်တင်ရေးဆိုရင်ဒီစစ်အာဏာရှင်စနစ်မရှိမှရမယ်မြန်မာနိုင်ငံမှာဒီစစ်အာဏာသိမ်းအုပ်စုမရှိမှရမယ်ဆိုတော့တရုတ်နိုင်ငံတာဝန်ရှိတဲ့သူများနားလည်အောင်ကျွန်တော်တို့ကဒါမြန်မာပြည်သူ့ရဲ့အတန်နဲ့သဘောထားကိုပြီးနေခြင်းဖြစ်တယ်ကျွန်တော်ပြောချင်တာမြန်မာနိုင်ငံမှာဒီစစ်တပ်အုပ်စုနေတဲ့ပြည်စစ်အာဏာရှင်ရှိနေတဲ့ပြည်မြန်မာနိုင်ငံဘယ်တော့မှတည်ငြိမ်မှာမဟုတ်ဘူးတရုတ်မြန်မာနယ်စပ်တခြားလည်းဘယ်တော့မှတည်ငြိမ်ရေးချက်မှာမဟုတ်ဘူးဒီမူရည်စရပါဝင်ဒါဆိုရင်မူရည်ရလဲကျွန်တော်ဘယ်တော့မှပတ်ပြောက်သွားမှာမဟုတ်ပါဘူးဒါကိုတရုတ်နိုင်ငံတာဝန်ရှိတဲ့သူတွေလေးလေးနက်နက်သဘောပေါက်ဖို့လိုပါတယ
်တစ်ဖက်မှာတော့ဒီတရုတ်နဲ့ဆက်ဆံရေးအတွက်ဆိုပြီးတော့ NUG ပါဝင်ဒီတိုင်းဒေသလက်နက်ကိုင်ဖွဲ့တွေကသူတို့နီလန်းပေါင်းစုံဖွင့်ထားတယ်လို့လည်းပြောပါတယ်ဆိုတော့စစ်ကောင်စီကိုဆိုလို့ရှိရင်လည်းတရုတ်ကနေပြီးတော့ဒီကြားဖြန့်ရာဇဝတ်ဂိုင်းတွေကိုနှိမ်နှင်းဖို့ဖိအားပေးနေတာလည်းရှိပါတယ်ဆိုတော့အခုလက်ရှိမြန်မာနိုင်ငံနဲ့ပတ်သက်လို့တရုတ်ရဲ့ရည်တည်ချက်သဘောထားကိုတော့ဒေါက်တာတေစာဆန်းတို့ဘယ်လိုမြင်လဲရှင
့်ဟိုပြောရရင်ဒီနေ့အချိန်ကြီးတော့ကျွန်တော်တို့မြန်မာပြည်သူတွေအနေနဲ့တော့တရုတ်ရဲ့ရည်တည်ချက်တွေနော်မြန်မာရေးနဲ့ပတ်သက်ရည်တည်ချက်တွေသဘောထားတွေအပေါ်မှာလုံးဝစိတ်တိုင်းကျကျင့်မှုမရှိဘူးဆိုတာကိုပဲပြောချင်ပါတယ်နော်ဘာကြောင့်လဲအခုချိန်ကြီးဒီစစ်ကောင်စီစစ်အုပ်စုကိုဖြစ်တွေ့ဆက်ဆံမှုတွေနော်မကြာခဏပြုလုပ်နေတာရှိတယ်တရုတ်အစိုးရအနေနဲ့တော်လည်းကောင်းတရုတ်ကွန်မြူနတီပါတီအနေနဲ့တော်လည်းကောင်းဒါထိတွေ့ဆက်ဆံမှုတွေတောက်လျှောက်လုပ်နေတာကိုကျွန်တော်တို့တွေ့နေမိနေရမှာဖြစ်ပါเนาะအဲ့တော့ကျွန်တော်တို့ပြည်သူအနေနဲ့ဒီတရုတ်အစိုးရရဲ့တရုတ်တာဝန်ရှိသူတွေရဲ့ဆောင်ရွက်ချက်တွေအင်မတန်မှဟိုစိတ်ပြတ်ရတယ်ပေါ့ဗျာเนาะဟိုဒေါ်ဒေါသလည်းဖြစ်ကြပါเนาะအဲ့တော့ဟိုတေကြတာကဒီပွဲမှာကျွန်တော်ခုနတရုတ်ကြောင့်တာဝန်ရှိသူပြောချင်တာစစ်ကောင်စီအနေနဲ့ကဘလို့မှန်ပြည်သူတော်လှန်ရေးကိုအနိုင်ယူဖို့ဆိုတာရုပ်ပိုင်းစေပိုင်းရမဖြစ်နိုင်တော့ဘူးဒီပွဲကကျွန်တော်တို့ပြည်သူဘက်ကမုတ်ချနိုင်ငုံနိုင်မယ်ပွဲဖြစ်တယ်ဆိုတာကိုလေတရုတ်တာဝန်ရှိတဲ့သူတွေကိုကျွန်တော်အဓိကအလေးနဲ့လေဟိုသိစေချင်ပါတယ်ခင်ဗျကျွန်တော်တို့ပြည်သူတွေကတော့ကိုယ်ခွန်ကိုအားနဲ့ပဲနော်ဒီတော်လှန်ရေးအဆုံးထိသွားမယ်အဲ့အတွက်ကျွန်တော်တို့ဒါတရုတ်မြန်မာအင်ဒီဂျင်းနိုင်ငံတွေရဲ့ရှိခဲ့တဲ့ဆက်ဆံရေးအစဉ်အလာကောင်းတွေကိုလေမပြတ်စေချင်ဘူးပေါ့ဗျာမပြတ်စေချင်ဘူးအဲ့တော့စစ်ကောင်စီတပ်စုရှိဖို့တရုတ်နိုင်ငံအနေနဲ့နော်ရည်ရွယ်ချက်ရှိရှိပဲဖြစ်စေရည်ရွယ်ချက်မရှိပဲဖြစ်စေနော်ရုပ်စုပြုမှုဆောင်ရွက်မှုတွေရှိနေတယ်ဆိုရင်တော့ဒါမြန်မာပြည်သူတွေရဲ့ဒေါ်လာကတရုတ်နိုင်ငံအပေါ်မှာလည်းဒါနော်ဘလို့မတည်ကြောက်သွားမှာဖြစ်တယ်ဆိုတော့လေပြောချင်ပါတယ်
ဖီယိုအမေရိကန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ဘေးတက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ပြည်မြန်မာအီးမေးလ်လိပ်စာ bami@viewnews.com ဒါမှမဟုတ်ရင်လည်းပြည်မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေးတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။မင်္ဂလာမနက်ခင်ပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းလာနေမနက်ခင်ထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ3049နဲ့လိုင်းလမီတာ190အပြင် Facebook နဲ့ YouTube တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဆက်ပြီးတော့ကြည့်ရှုနားဆင်ရမှာကတော့အပတ်စဉ်တင်ဆက်နေတဲ့ကမ္ဘာမြမမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းကျဲမစုမြန်မာပြည်မှပေးစာများနဲ့ထူးခြားစာများသတင်းများစတဲ့အပတ်စဉ်ခဏတွေဖြစ်ပါတယ်။အရင်ဆုံးတော့ကမ္ဘာမြမမီဒီယာမြင်ကွင်းနဲ့စာကြရအောင်ပါ။မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့စီးရီးပဋိပက္ခတွေအတွင်းကလေးသင်ငယ်နဲ့အမျိုးသမီးထိခိုက်နေတာမျိုးကကြီးမားလာပါတယ်။တိုက်ပွဲတွေအရှိန်မြင့်လာတာနဲ့အတူစစ်ဘေးရှောင်အရေးအတက်တွေပိုတိုးလာပြီးတော့စစ်ဘေးရှောင်တွေထဲမှာအများစုဖြစ်တဲ့အမျိုးသမီးကလေးသင်ငယ်နဲ့တက်ကြီးရွယ်ဦးတွေအတွက်စာနာရိတ်ခါကျန်းမာရေးစောင့်ရှောက်မှုနဲ့လုံခြုံရေးလိုအပ်ချက်တွေလည်းကြီးမားလာနေပါတယ်။ကမ္ဘာမြမမီဒီယာမြင်ကွင်းကဏ္ဍမှာဆောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါရရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန်တာကနေတော်လန်ရေးအရှိန်တိုက်ပွဲအရှိန်တွေမြင့်မားလာတာနဲ့အတူစစ်ဘေးရှောင်တွေအတွက်အကူအညီတွေပိုမိုလိုအပ်လာတဲ့ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါစကိုင်းတိုင်းတမူးမြို့နယ်ကကနန်ရွာကိုဇန်နဝါရီလ9ရက်တနင်္ဂနွေနေ့မှာ စ်ကောင်စီလီဒါကဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကလေးငယ်9ဦးအပါအဝင်ဒေသခံ18ဦးသေဆုံးပြီးလူ20လောက်ဒဏ်ရာရခဲ့တယ်လို့သတင်းတွေမှာဖော်ပြတာတွေ့ရပါတယ်။တစ်တုံညာနှစ်ခုစစ်စင်ရေးစတင်ပြီးနောက်ရှမ်းပြည်မြောက်ပိုင်းကချင်းပြည်နယ်နဲ့နိုင်ငံအနောက်ပိုင်းကရခိုင်ပြည်နယ်တွေမှာစစ်ကောင်စီတပ်တွေဟာတိုက်ပွဲတွေမှာမရှိမလအရှုံးတွေနဲ့ကြုံတွေ့နေရပြီးဟာဝီဇာများလိုလက်နက်ကြီးတွေပါဝင်လက်နက်အပြည့်စုံတပ်ဆင်ထားတဲ့ဗျူဟာကုန်းတွေနဲ့စစ်စခန်းတွေယာနဲ့ချီကျဆုံးတယ်လို့တပ်ရင်းလိုက်ဗျူဟာလိုက်လက်နက်ချတဲ့မြင်ကွင်းတွေကိုလည်းမီဒီယာတွေမှာမြင်တွေ့နေရပါတယ်။ပြောရရင်စစ်ကောင်စီတပ်တွေဟာမြေပြင်ထိုးစစ်တဲ့အဝေးကနေလက်နက်ကြီးနဲ့ပစ်တာလေချောင်းကနေဘုံကျဲတာတွေကိုပဲအားပြုရတဲ့အနေအထားကိုဆက်ရောက်နေပြီလို့ဆိုရမှာပါ
။လက်နက်ကြီးနဲ့ပြင်းလေရင်နဲ့ဘုံကျဲတဲ့အခါတွေမှာစစ်ကောင်စီဟာအရက်ဖက်စစ်ဖက်မခွဲကြတော့ပဲပြစ်ခတ်တိုက်ခတ်နေတာတွေခက်စိတ်စိတ်တွေ့လာရပါတယ်။အခုကန္နရွာဘုံကျဲမှုဖြစ်စဉ်မှာလေချောင်းကဘုံကျဲတယ်ဆိုတာသတင်းမှသာဖြစ်တဲ့ဆိုပြီးတော့စစ်ကောင်စီပြန်ကြားရေးကအငြင်းဆိုခဲ့ပါတယ်။ဒါပေမဲ့လူမှုကွန်ရက်မီဒီယာတွေနဲ့ဒေသတွေကလာတဲ့သတင်းတွေမှာတော့ကလေးတွေအပါအဝင်သေဆုံးနေတဲ့ရုပ်အလောင်းတွေနဲ့ဖျားเจ้าပျက်စီးမှုဓာတ်ပုံတွေကိုမြင်တွေ့ကြရပါတယ်။စစ်ကောင်စီအနေနဲ့သူတို့အုပ်ချုပ်မှုအောက်မှာမရှိတဲ့ဒေသတွေမှာငြိမ်းချမ်းလူကြုံမှုမရှိအောင်တမင်လှုပ်ဆောင်နေတယ်လို့တော်လိုင်းအင်အားစုတွေကယူဆပါတယ်။ဒီလိုယူဆမှုတွေကိုခိုင်မာစေတာကတော့စစ်ကောင်စီရဲ့အမျိုးသားစီးလုံးညီညွတ်ရေးနဲ့ဒိဋ္ဌိရေးဖော်ဆောင်မှုညီနိုင်ရေးကော်မတီ NSPNC အတွင်းရေးမှုဒုတိယဘုတ်ချုပ်ကြီးမင်းနိုင်ပြောကြတဲ့ဆိုရဲ TNL အထွေထွေအတွင်းရေးမှုဘုံမှုချုပ်တာဖုံးကျော်ပြန်လည်ရေးသားခဲ့တဲ့အချက်ဖြစ်ပါတယ်။ဒုတိယဘုတ်ချုပ်ကြီးမင်းနိုင်ကမင်းလူတိုင်းရင်းသားတွေရဲ့မြို့ရွာဒေသတွေကိုစစ်ရေးအနေနဲ့တိုက်ယူလို့ရခဲ့ရင်တော့မင်းလူဒေသတွေဘယ်တော့မှအေးချမ်းသာရမှာမဟုတ်ဘူး။ငါတို့မှာရှိတဲ့လက်နက်စမ်းတွေတုံးပြီးတော့လေကြောင်းတိုက်ခိုက်ရေးနဲ့အငြင်းန်းပုံကျဲနေပါပဲလို့2023ခုနှစ်ဒီဇင်ဘာလ23ရက်တရုတ်နိုင်ငံကူမင်းမှာလှုပ်တဲ့မြောက်ပိုင်းသုံးဖွဲ့နဲ့ဆွေးနွေးပွဲမှာချင်းချောက်ပြောဆိုခဲ့တယ်လို့ TNL တအောင်းပလောင်တပ်ဖွဲ့အထွေထွေအတွင်းရင်မှုဘုံမှုချုပ်ထားပုံကျော်ကလူမှုကွန်ရက်မှာပြန်လည်ရေးသားထုတ်ဖော်ပြောဆိုခဲ့ပါတယ်
တမူးမြို့နယ်ကနန်ရွာဘုံကျဲခံရမှုမှာဆိုရင်လေစစ်ကောင်စီလေတပ်ဟာဖျားကြောင်းတစ်ခုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့သတင်းဖော်ပြချက်တွေမှာတွေ့ရပါတယ်။ဘုံကျဲခံရလို့တေဆုံးခဲ့သူ18ဦးထဲမှာကလေးငယ်9ဦးပါဝင်နေပါတယ်။ဒါကြောင့်လေစစ်ပွဲတွေတိုက်ပွဲတွေဖြစ်လာရင်ကလေးငယ်တွေနဲ့အမျိုးသမီးတွေဟာထိခိုက်နစ်နာမှုအများဆုံးလို့စစ်တမ်းတွေလေ့လာချက်တွေကဆိုတာဖြစ်ပါတယ်။ဒီချက်ကိုမိမောင်းထိုးပြနေတာကတော့ကုလသမဂ္ဂဒုက္ခသည်ဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့2024မြန်မာနိုင်ငံလူဦးရေဆိုင်ရာထုတ်ပြန်ချက်ဖြစ်ပါတယ် UNHCR ရဲ့ထုတ်ပြန်ချက်မှာမြန်မာလူဦးရေ 1.3 သန်းဟာစစ်ဘေးရှောင်တွေရဲ့ဖြစ်နေနေရစွန့်ခွာရွှေ့ပြောင်းနေထိုင်ကြရတယ်အဲ့ဒီအထက်မှာ50ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ပြီးတော့49ရာခိုင်နှုန်းကကလေးတွေဖြစ်တယ်လို့ဖော်ပြထားတာတွေ့ရပါတယ်အလားတူပါပဲမြန်မာအမျိုးသမီးသမဂ္ဂ BWU ရဲ့2023ခုနှစ်နိုဝင်ဘာလအတွင်းအမျိုးသမီးများဆိုင်ရာအချက်လက်ထုတ်ပြန်ချက်မှာ2021ဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းချိန်ကနေ2023နိုဝင်ဘာ26ရက်နေ့အထိအမျိုးသမီး664ဦးသေဆုံးခဲ့ကာဖမ်းဆီးထိန်းသိမ်းခံရသူအမျိုးသမီးဟာ2442ဦးနဲ့ပြစ်ဒဏ်ချမှတ်ခံရသူအမျိုးသမီး906ဦးရှိတယ်လို့တွေ့ရပါတယ်
ဒါကြောင့်လဲ Foreign Policy Magazine ကြီးကမြန်မာနိုင်ငံမှာဆက်အနာသိမ်းမှုဟာအမျိုးသမီးတွေကိုအကြီးအကျယ်ထိခိုက်ပျက်စီးစေလိမ့်မယ်။နိုင်ငံတကာကထိရောက်တဲ့တုံ့ပြန်ဆောင်ရွက်မှုတွေမလုပ်ဘူးဆိုရင်ဖော်ဝါဒကြီးဆိုတဲ့စစ်ကောင်စီရဲ့ဖိနှိပ်မှုတွေကြောင့်မြန်မာပြည်သူတွေရဲ့ဘဝများစွာပိတ်ဆက်ကြရလိမ့်မယ်လို့2021ခုနှစ်မတ်လကတည်းကသတိပေးရေးသားခဲ့တာဖြစ်ပါတယ်။အခုလိုနိုင်ငံတော်ဝန်ကတိုက်ပွဲတွေကြောင့်အမျိုးသမီးနဲ့ကလေးငယ်တွေကြုံတွေ့နေရတဲ့အခြေအနေနဲ့အခုဒီပေးနိုင်မှုဒီထားရီကိုအမျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူဒေါခင်လေးကအခုလိုပြောပါတယ
်။နေဦးတော်လန်ရေးအင်အားစုတွေရဲ့မြို့သိမ်းတိုက်ပွဲသတင်းတွေကြောင့်ကျမတို့အားလုံးစိတ်အားတက်ကြွကြပါတယ်။တော်လန်ရေးရှင်တိုက်ပွဲရှင်မြင့်လာတဲ့အတူစစ်ဘေးရှောင်ရေးအတွက်ဟာလည်းတိတိတသာတိုးလာတာတွေ့နေရပါတယ်။စစ်ဘေးရှောင်တွေထဲမှာမြို့သမီးတွေကလေးတငယ်တွေနဲ့တက်ကြီးရွယ်တွေကအများစုပါဝင်နေတဲ့အတွက်သူတို့အတွက်လိုအပ်ချက်တွေကစိတ်ပူစရာစိုးရိမ်စရာကောင်းလာပါတယ်။စာနယ်ရခလိုအပ်ချက်၊ကျမရေးဆောင်ရှောက်မှုနဲ့လုံခြုံရေးဆိုင်ရာလိုအပ်ချက်တွေအတွက်ကျမတို့အမျိုးသမီးအဖွဲ့တွေအနေနဲ့စုပေါင်းပြီးတက်နိုင်မြကြိုးစားပြီးကူညီနေကြပါတယ်။ ပြည်သူတွေကလည်းပြည်သူမှပြည်သူတို့ဆိုသလိုလှူဒန်းကူညီပေးနေကြတာလည်းရှိပါတယ်။ဒါပေမဲ့လိုအပ်ချက်ကကြီးမားတဲ့အတွက်လုံလောက်မှုမရှိပါဘူး။ဒါကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့တိတိယောက်ပါဝင်ကူညီဖို့လိုအပ်နေပါပြီ။နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့လည်းຫນွေဥတော်လှန်ရေးအတွက်လက်နက်ခဲယွမ်းတွေမကူညီနိုင်ရင်တောင်လူသားချင်းစာနာမှုအကူအညီတွေတိတိယောက်ကူညီပေးဖို့လိုအပ်နေပြီးကူညီကြပါလို့တိုက်တွန်းချင်ပါတယ်
။ကုလသမဂ္ဂညဉ့်ညမ်းရေးလုပ်ငန်းဌာနအကြီးအကဲရန်ပီယန်လာခရက်စ်ကလည်းစစ်ပွဲတွေတိုးပွားလာနေတာဆင်းရဲမွဲတေမှုငတ်မောခေါင်းပါမှုတွေနဲ့ပတ်သက်ပြီးနိုင်ငံရေးပြဿနာတွေပဋိပက္ခတွေဒါမှမဟုတ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကျအတဲတွေကိုဖြေရှင်းနိုင်ဖို့တိတ်မလွယ်ကူတဲ့အချိန်မှာတောင်လူသားချင်းစာနာထောက်ထားမှုအတိုင်းအတာနဲ့အရေးကြီးတဲ့အလုပ်တွေလုပ်ကိုင်နိုင်တဲ့အလားအလာတွေရှိပါတယ်။ဒါပေမဲ့အဲ့ဒီလိုလုပ်ကိုင်နိုင်ဖို့ရန်ပုံငွေတွေတော့လိုအပ်ပါတယ်လို့2023ဒီဇင်ဘာလအတွင်းကအာရဗ်စော်ဘွားများပြည်တော်စု UAE မှာပြုလုပ်ခဲ့တဲ့ဥတုရာသီညီလာခံမှာပြောကြားခဲ့ပါတယ်။တတုံညာနှစ်ခုစစ်စင်ရေးစတင်ပြီးနောက်ပိုင်းမြန်မာနိုင်ငံတွင်းမှာတိုက်ပွဲအခြေဟုံတွေပိုမြင့်မားလာတာတွေ့ကြရမှာပါတိုက်ပွဲအခြေတွေမြင့်မားလာတာနဲ့အတူစစ်ဘေးရှောင်အရေးအတွက်တွေကလည်းများပြားလာနေပါတယ်ဒီအတွေ့လူသားချင်းစာနာမှုအကူအညီတွေလည်းလိုအပ်ချက်ကြီးထွားလာနေပါတယ်အထူးသဖြင့်အမျိုးသမီးတွေကလေးငယ်တွေနဲ့တက်ကြီးရွယ်ဦးတွေအတွက်အကူအညီတွေကပိုလို့လိုအပ်လာနေပါတယ်လိုအပ်ချက်ကြီးမားလာတဲ့အတွက်ထိထိရောက်ရောက်ကူညီနိုင်ဖို့ဆိုရင်နိုင်ငံတကာအကူအညီတွေမလွဲမသွေလိုအပ်မှာဖြစ်ပါတယ်။နိုင်ငံတကာအကူအညီတွေဘယ်လိုရနိုင်မလဲ။ဘယ်လိုနည်းလမ်းတွေနဲ့ရယူနိုင်မလဲဆိုတာကတော့ဒေါ်လာရေးခေါင်းဆောင်တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ခေါင်းဆောင်တွေနဲ့အရဖက်အဖွဲ့အစည်းတွေအတူလက်တွဲပြီးပုံမကျိုးပန်းအားထုတ်ကြဖို့လိုအပ်မှာဖြစ်ပါတယ်ခင်ဗျာ။
မရှင်ပြည်သွေးနိုင်တဲ့အတူအလိမ္မာတို့တင်ဆက်ထားတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ခဲ့တာပါရှင်။အခုတော့အပတ်စဉ်တင်ဆက်နေတဲ့ ISB မြန်မာရဲ့မြင်ကွင်းကျဲမဆူကိုတင်ပြပါမယ်။ညီနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီတို့ကြားအပြစ်ရပ်ပြီးတဲ့နောက်စစ်စင်ရေး10-20ခွန်အလုံးမှာဘာတွေဆက်ဖြစ်နိုင်မလဲ။နောက်ဆက်တွဲပေါပေါလာနိုင်တဲ့ဖြစ်နိုင်ခြေတချို့ကို ISB မြန်မာရဲ့မြင်ကွင်းကျဲမဆူမှစူးစီးတင်ပြထားပါတယ်။
ညီနောင်မဟာမိတ်သုံးဖွဲ့နဲ့စစ်ကောင်စီတို့တရုတ်နိုင်ငံကူမင်းမြို့မှာတွေ့ဆုံကြပြီးတဲ့နောက်ဇန်နဝါရီ12ရက်ညပိုင်းမှာဟိုက်ကင်သဘောတူညီချက်ထွက်ရှိခဲ့ပါတယ်။ဒီဒီချင်းသဘောတူညီချက်ကိုညီနောင်မဟာမိတ်တွေဘက်ကထုတ်ပြန်ခဲ့တာထူကြပါတယ်။ညီနောင်မဟာမိတ်တွေဘက်ကစစ်ကောင်စီကိုထိုးစစ်ဆင်တာအစမလုပ်ဖို့သဘောတူခဲ့တယ်လို့စစ်ကောင်စီဘက်ကလည်းလေကြောင်းတိုက်ခိုက်တာလက်နက်ကြီးပစ်တာတွေမလုပ်ဖို့သဘောတူခဲ့ကြပါတယ်။လက်စပ်ကတရုတ်နိုင်ငံသားတွေနဲ့မြန်မာနိုင်ငံကတရုတ်ရင်းနှီးမြှုပ်နှံမှုတွေမထိခိုက်စေဖို့လည်းနှစ်ဖက်သဘောတူခဲ့ပါတယ်။2023ခုနှစ်အောက်တိုဘာ29မှာစတင်ခဲ့တဲ့စစ်စင်ရေးတစ်တုံညာနှစ်ကောင်ပြီးဆုံးခဲ့ပြီလားဆိုတာစောကြောစရာဖြစ်ပါတယ်။ဟိုက်ကင်သဘောတူညီချက်မှာတော့စစ်စင်ရေးတစ်တုံညာနှစ်ကောင်စကရက်ကိုထည့်သွင်းခဲ့တာမရှိပါဘူး။ဒါ့အပြင်အပြစ်ရဲ့သဘောတူညီချက်ဟာရှမ်းမြောက်တစ်ခုတည်းကိုအထူးပြုထားတာတွေ့ရပါတယ်။ဟိုက်ကင်ကြေညာချက်မထွက်ခင်မှာပဲဝါဒေသမှာခိုလုံနေကြတဲ့ကုကန့်စစ်ဆောင်တွေအိမ်ပြန်ကြဖို့စားတဆောင်ထွက်ခဲ့ပါသေးတယ်။တရုတ်ဘာသာနဲ့ရေးထားတဲ့စာထဲမှာစစ်ပွဲတွေပြီးပြီဖြစ်လို့စစ်ဘေးဒုက္ခသည်တွေအိမ်ပြန်ကြဖို့တိုက်တွန်းထားတာပါ။ဇန်နဝါရီ15ရက်ကစပြီးဒုက္ခသည်တွေကိုထောက်ပံ့ကူညီပေးနေတာတွေရပ်သွားမယ်လို့လည်းဖော်ပြခဲ့ပါသေးတယ်။စစ်စင်ရဲ့တစ်တုံညာနှစ်ကောင်ကတစ်ဆင်တာရှင်စစ်ပွဲဆက်ဖြစ်နိုင်ခြင်းရှိတာကို2023ခုနှစ်ဒီဇင်ဘာမှာထွက်ခဲ့တဲ့ ISB Online အမှတ်19မှာဆွေးနွေးခဲ့ပြီးဖြစ်ပါတယ်။ကျင်းနဲ့လောက်တဲ့နေမြေတိမ့်နိုင်မှုနဲ့စီဝါရေးအရအရေးပါတဲ့ဒေတာနဲ့လမ်းကြောင်းတွေထိနိုင်ရင်ပဲဖြစ်ဖြစ်တရုတ်နိုင်ငံရဲ့ဖိအားပါဝင်အကြောင်းပြုမှုကြောင့်ပဲဖြစ်ဖြစ်ကိုရှင်တက်ကြမယ်ဆိုရင်စစ်စင်ရေးတည်တုံညာနှစ်ခွန်အရှိန်ကျသွားတာဒါမှမဟုတ်ရက်သွားနိုင်တာကို ISB Online မှာဆွေးနွေးခဲ့တာပါ။ဒါပေမဲ့ညီနောင်မဟာမိတ်သုံးဖွဲ့အနေနဲ့သူတို့လွှမ်းမိုးဆောင်ရွက်နေမှာရှိတဲ့ဒေသခံကာကွယ်ရေးတပ်တွေစပ်ပြီးတိုက်ပွဲဝင်နေအောင်ကူညီနိုင်ပါတယ်။စစ်စင်ရေးတစ်တုံညာနှစ်ကောင်ကတစ်ဆင်အဆုံးသတ်စစ်ပွဲဖြစ်ရေးဆိုတာယတိပြတ်ပြောဖို့ခပ်ပါအောင်မယ်။ ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော်တို့လိုအဖွဲ့တွေကတည်ထောင်စီရင်တဲ့နိုင်ငံရေးဥတီချက်တွေရမှောက်ပဲညှိနှိုင်းပေါင်းစပ်မှုရှိရှိပါခဲ့ရင်အဆုံးသတ်စစ်ပွဲပဲရှိရှိသွားနိုင်ပါတယ်ဒီလိုမဟုတ်ခဲ့ရင်တော့တာရှည်စစ်ပွဲအဖြစ်ပဲအကျိုးဆက်ပွဲရှိအောင်ပါပါဟိုက်ကင်သဘောတူညီချက်ပြတ်ပြီးစစ်စင်ရေးတွေပြန်ဆတာလည်းဖြစ်နိုင်ပါသေးတယ်ဒီအခါအင်အားကြီးတိုင်းသားလက်နက်ကိုင်အဖွဲ့တွေဘယ်လိုဆုံးဖြတ်မလဲဆိုတာစောင့်ကြည့်ရမယ့်အချက်ဖြစ်ပါတယ်
ကလောဗီယိုရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုတယ်ဒါမှမဟုတ်လဲရှင်ဖွင့်လွှာရေးရေးသားပေးဖို့လိုတယ်ဆိုရင်ဖြင့် VOA မြန်မာပိုင်းကိုအီးမေးလ်ကနေဆက်သွယ်နိုင်ပါတယ် burmese@voanews.com ကနေဆက်သွယ်နိုင်တယ်လို့ VOA ရဲ့ Facebook Messenger ကနေလည်းဆက်သွယ်နိုင်ပါတယ်ရှင်ခရော့မြန်မာပြည်မှပေးစာများကဏ္ဍပါပြည်သူတွေရေးပို့လာတဲ့အကြံပြုချက်တွေနဲ့ရင်ဖွင့်လွှာရေးကိုမအေးတနာကျော်ကစူးစီးတင်ဆက်ထားပါတယ်
ရှင်ပြောမင်္ဂလာပေါင်းနဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေတွေနဲ့စာချင်ပါတယ်နေရရွှေရထုမကတော့ပါဘူးယေရှုထုတင်ပါတယ်ဘေးကင်းကျန်းမာပါစေလို့ရေးလာတဲ့တော်ရှင်ကကြော်မြင့်ဖြစ်ပါတယ်စင်တော်ဆိုတဲ့တော်ရှင်ကလည်းအမြဲကြည့်ရှုပါတယ်တရင်နောက်မထောင်ရရင်အိတ်မပြောပါဘူးအလုတ်ထဲမှာဖုန်းမကန်ရတော့အလုတ်ကပြန်လာချက်ပြုတ်ရပါတယ်အဲ့တော့ညနေမှာပဲအစီအစဉ်တွေကိုနားထောင်ရပါတယ်ဆိုပြီးရေးလာပါတယ်ဟုတ်ကဲ့ပါအခုလိုမျိုးအချိန်မရတဲ့ကြားကနေပြီးတော့ကြိုးစားပြီးတော့ VOE အစီအစဉ်တွေကိုနားဆင်နေတယ်ဆိုတဲ့အတွက်ကြောင့်မလို့အထူးယေရှုတင်ပါတယ်ရှင်ဒါတွေတော့ရှင်သူစားအောင်ကတော့သတင်းအစ်လေးတွေရချင်းလို့ပါတယ်နိုင်ငံတကာသတင်းတွေရောအများကြီးနားထောင်ချင်းလို့ပါ VOE ရဲ့ PA တပ်ပါဆိုပြီးတော့ Messenger မှာစာရေးလာတာပါဟုတ်ကဲ့ပါမတ်သူစားအောင်ရင်ကျမတို့ဆရာသတင်းတွေနားဆင်ချင်တယ်ဆိုရင်တော့ကျမတို့ထုတ်လွှင့်ပေးနေတဲ့ရုံမြင့်တန်ကြား Radio တို့ကနေပြတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်เนาะအဲလိုမျိုးရုံမြင့်တန်ကြား Radio အနားမှာအလှမ်းမသိလို့မလွယ်ဘူးဆိုရင်လည်းဒီ Telephone Smartphone ရှိရယ်ဆိုရင် Telephone ကနေပြီးတော့ဒီ Data ကတစင်တီ Facebook ဒါမှမဟုတ်လေ YouTubeလူမှုကောင်ရဲ့အစာမျက်နှာတွေကနေပြောနားဆင်ကြည့်ရှုနိုင်ပါတယ်ကျမတို့ဒီအစီအစဉ်တွေကိုရုံမြင့်တန်ကြားအစီအစဉ်ကရေဒီယိုတင်ဆက်မှုအစီအစဉ်တွေကိုတော့ထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းမှာလည်းဒီလိုမျိုးဆိုရှယ်မီဒီယာလူမှုကောင်ရဲ့တယ်လီဖုန်းပေါ်ကနေနားဆင်ကြည့်ရှုလို့ရတယ်လို့မျိုးဒီနောက်ပြီးတော့မှလည်းကိုအားတဲ့အချိန်မှာခုနတော်ရရှင်နေပြောသွားသလိုမျိုးညကြမှပြန်နာထောင်တာမျိုးပြန်ကြည့်ရှုနိုင်တာမျိုးလည်းရှိပါတယ်ရှင်အစီအစဉ်အားလုံးတနားရီစာအစဆုံးမနာထောင်နိုင်ဘူးမကြည့်နိုင်ဘူးဆိုရင်လည်းကျမတို့ဒီသတင်းတစ်ပုဒ်ချင်းကိုဖြတ်ပြီးတော့တင်ထားပေးတာတွေလည်းရှိပါတယ်နော်ဒါမှမဟုတ်လည်းစာသားကြီးတက်တက်ဖတ်လို့ရပါတယ်ရှင်အဲ့လိုမျိုးနဲ့ဒီအခုကျမစီကိုစာရေးလာတာက Messenger ကဆိုတော့ဒီ Facebook ကနေပြောအရင်နားထောင်မှုစူးစမ်းကြည့်ပါနော်အဆင်ပြေမယ်လို့ယူဆပါရစေ။မင်္ဂလာနှစ်သစ်ဖြစ်ပါစေလို့ဆုတောင်းပေးချင်ပါတယ်။ဒီမနက်မှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေကိုရေးသားလာကြတဲ့စာတွေကိုကျွန်တော်တို့အပတ်စဉ်လက်ခံရရှိပါတယ်အဲ့လိုမျိုးကိုပိုင်းထင်မြင်ယူဆချက်ကိုရေးလာတဲ့အခါမှာဒီမြန်မာနိုင်ငံကလက်ရှိဖြစ်နေတဲ့ဆေးရေးပရိဘာခနဲ့ပတ်သက်ပြီးတော့ပဲရေးလာတဲ့နောက်ထပ်ကိုပိုင်းထင်မြင်ယူဆချက်ကိုရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်ဒီတော်ရရှင်ကမြန်မာပြည်ကပေးစာအစီအစဉ်နဲ့ VOA Wine.to-Wine.သားတွေအားလုံးကိုစိတ်နှပြကျမ်းမာချမ်းသာလမ်းပြကြပါစေကြောင်းဥစွာဆုတောင်းမေတ္တာပို့သလိုက်ပါတယ်ဆိုပြီးတော့သူ့ရဲ့နိုင်ငံရေးအမြင်ကိုအခုလိုရေးလာပါတယ်ရှင်
မြန်မာပြည်သူတွေရဲ့ငြိရဲခမ်းသမျှစူရပြင်းထန်လာတဲ့လူမှုဘဝတွေအကြမ်းဖက်မြန်မာစစ်တပ်ရဲ့လူမဆန်စွာရက်စက်ရုပ်မာမှုတွေနဲ့ပဂတိမြန်မာပြည်သူတွေရင်ဆိုင်ခံစားနေရတာကနိုင်ငံတကာအသိကဘာသိမှုအထူးပြောဖို့လိုမယ်မထင်ပါဘူးဒီနေရာမှာပြောချင်တာကညီတော်မဟာမိတ်သုံးဘက်ဖြစ်တဲ့ကုကန်တပ်မတော် MNDAA တောင်းတပ်မတော် TNLA ရခိုင်တပ်တော် AA နဲ့ဒီနယူးဒေါ်လာရေးတပ်ဖွဲ့တွေကိုတော့မြန်မာပြည်သူအားလုံးရဲ့ကိုစား view ကနေတဆင့်ပြောပြပါပထမပြောချင်တာကညီတော်မဟာမိတ်သုံးဘက်ကိုပါရူးတော်လိုင်းရဲ့လက်ရှိအခြေအနေထိအောင်မြင်လာတာဟာညီတော်မဟာမိတ်သုံးဘွဲ့ရဲ့ပ ဂျန်စီလို့ခေါ်တဲ့လူငယ် PDF တော်လိုင်းရေးသမားလေးတွေကိုစစ်နည်းပညာနဲ့ဖက်ဖက်ကကူညီပေးတာအပြင်တစ်တောက်ကြားနှစ်ခွန်စစ်စီရေးကြီးကိုဥစားပေးခဲ့လို့ပဲဖြစ်ပါတယ်ဒါလိုမျိုးဥဆောင်တိုက်ပွဲဝင်ပြီးခဲ့တဲ့အတွက်မြန်မာလူမျိုးတွေရဲ့ကုစားရင်းနဲ့အပြည့်ကျေစုတင်လှပါရတယ်။ဒုတိယချက်ပြောလိုတာကຫນွေဥတော်လိုင်းအဖွဲ့တွေကိုပါ။ຫນွေဥတော်လိုင်းအဖွဲ့အားလုံးဟာလက်နက်ကင်တပ်ဖွဲ့ချင်းချင်းထောက်ပို့အဖွဲ့ချင်းချင်းအားလုံးကအကြမ်းဖက်စစ်တပ်ကိုတော်လှန်နေကြတဲ့သူတွေကြီးဖြစ်ပါတယ်။အချင်းချင်းမှန်တက်တိုက်ခိုက်အမြင်ဆောင်ပြီးတော့စီးပြင်းနေကြလို့ရှိရင်တော်လှန်ရေးကြီးအတွက်ကြီးစွာအဟန့်တားကြီးဖြစ်ပါတယ်။ဒါကြောင့်မလို့တော်လိုင်းအဖွဲ့တွေအားလုံးအချင်းချင်းသဘောထားကွဲတိုက်ခိုက်မနေကြဘဲနဲ့စီလုံးညီညွတ်စွာနဲ့ဘုံရံသူအကြမ်းဖက်စစ်တပ်အ мян ပြုတ်ကြအောင်ပူပေါင်းလှုပ်ဆောင်တင့်နေဆိုတာတော်လိုင်းအဖွဲ့တွေကြောင်းပြောပြပါခင်ဗျာ
ဘုံရံသူကိုတိုက်ခိုက်တဲ့နေရာမှာသဘောထားကွဲနေလို့အရှိကိုမရောက်နိုင်ပါဘူးဆိုပြီးတော့ဒီတော်ရရှင်သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်ဒီတစ်ပတ်ရေးလာတဲ့တော်ရရှင်တရက်ကတော့ရခိုင်တိုင်းသားတရက်ပါတဲ့ဘာဖြစ်လို့သူတို့စီမှာစစ်ကောင်စီကလက်နက်ကင်တပ်ဖွဲ့ချင်းတိုက်တာကိုအပြစ်မဲ့ရွာသူရွာသားတွေကိုပြစ်ခတ်နေရပါလေဆိုပြီးတော့ဒီတော်ရရှင်မေခွန်းထုတ်လာပါတယ
်မင်္ဂလာပါ VOA ရေကျွန်တော်ရခိုင်တိုင်းသားတယောက်ပါအခုဖြစ်နေတဲ့စစ်ပွဲတွေကစစ်ကောင်စီဘက်ကကြွက်ကိုမနိုင်အင်ကိုမီးရှို့ဆိုတဲ့ရခိုင်စကပုံရှိသလိုသူတို့တိုက်မနိုင်တဲ့အခါပြည်သူလူထုရှိတဲ့အရက်တွေကိုပဲလက်နက်ကြီးနဲ့ပစ်တယ်ပြည်သူလူထုကိုပဲအကြောင်းမျိုးမျိုးနှိပ်စက်ဖမ်းဆီးတယ်အခုဆိုရင်လမ်းတွေကိုပိတ်ဘဲမှသွားမရဘူးသူတို့အဲ့လိုလှုပ်ရှားမှမလို့တာဗျတတိရှိရှိတိုက်ကြဖို့ပဲလိုရလေကိုလဲလက်နက်ကင်ထားတာပဲတိုက်ဖို့အခုကအပြစ်မရှိတဲ့လူတွေကိုပဲဒုက္ခပေးတယ်အဲ့ဒါဆိုရင်စစ်သားတွေကလက်နက်မကင်ကြနိုင်တော့လေအဲ့လောက်ကြောက်နေ
ဒါကဒီလက်နက်ကင်တပ်ဖွဲ့နှစ်ဖက်ထဲတိုက်တာမဟုတ်ဘဲနဲ့ဘာဖြစ်လို့လက်နက်မရှိတဲ့ပြည်သူတွေကိုတိုက်ခိုက်နေရတာပါလဲဆိုပြီးတော့စစ်တပ်ကိုသူမေးခွန်းထုတ်လာတာဖြစ်ပါလိမ့်ရှင်နောက်ထပ်ရခိုင်ပြည်နယ်ကတော်ရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်သူကကြောက်တော်မျိုးကပါအခုလိုမျိုးကြုံနေရတဲ့လက်ရှိအခြေအနေမှာကုံစင်းနှုံနေအစမတန်ကြီးမြင့်နေလို့ပါဆိုပြီးတော့သူ့ရဲ့အခက်အခဲကိုရေးပြလာပါတယ
်ကျွန်တော်ကရခိုင်ပြည်နယ်ကြောက်တော်မျိုးကပါအခုကျွန်တော်ပြောပြချင်တာကရခိုင်ပြည်နယ်ကြောက်တော်မျိုးကကုံစင်းနှုံနေအစမတန်ဈေးကြီးနေတာကိုတတ်တော်အေအေကဘာမှမထိန်ချုပ်ကြဘူးလားဗျလူသုံးကုန်နေဖြစ်တဲ့စီစားငပိကအစအကုန်ဈေးတက်တာပါကွန်ဆာစေတပိတ်တာကိုကြက်တသိန်းခွဲတောင်းပါတယ်ဓာတ်စီတလီတာကိုကြက်3000ပါရင်းနှံစီတကာလန်ကို6000ပါပစ္စည်းမရှိတော့လို့ဈေးတက်တာမျိုးလည်းမဟုတ်ပါဘူးပစ္စည်းကအများကြီးရှိပါတယ်ဒီပြဿနာတွေကိုတတ်တော်ကိုသိစေခြင်းပြီးပြည်သူတွေအတွက်တင့်တင့်လျောက်ပတ်တဲ့ဈေးနှုန်းလေးကိုထိန်းချုပ်ပေးစေချင်တာပါလုံခြုံရေးအရာနာမည်ကိုထုတ်ဖော်မပြောစေချင်ပါ
မြန်မာနိုင်ငံရန်ကုန်တိုင်းဒေသကြီးမယန်းကုန်းကဒီလျှက်စစ်ဌာနနဲ့စီရင်ဌာနတို့နဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်တယောက်ရဲ့အစာကိုဖော်ပြပေးချင်ပါတယ်ရှင
်ရန်ကုန်တိုင်းဒေသကြီးမယန်းကုန်းမြို့နယ်မှာ EBC နဲ့စီရင်တွေကဆေးရနာသိမ်းခပြက်နေချိန်မှာလက်ဆားရာတွေကြီးကျယ်ပါပဲ EBC တွေကမီတာကိုကိုယ်တိုင်မဖက်ကြပဲမှန်းဆကောက်ခံနေကြတာကြောင့်ပြည်သူတွေမီးမရပေမဲ့မီတာငွေလည်းတော်တော်ကျပါတယ်ပေးထားတဲ့အချိန်တွင်မီတာမဆောင်ရင်အုပ်စုလိုက်လာပြီးတော့မီးဖြတ်ပါတယ်တရားမဝင်ဆောက်လုပ်နေတဲ့အထက်မြင့် contract တွေကိုလည်းအခန်းတိုင်းမီတာရရှိဖို့ contract တိုက်ပေါ်မူတည်ပြီးသိန်း20နည်းစုံလက်ယူနေကြပါတယ်စီဗင်တွေကလည်းတရားဝင်ဘောက်ခွင့်ပြုချက်မှမယူဘဲတရားမဝင်ဆောက်နေကြတဲ့အထက်မြင့် contract တွေကိုမမြင်ချင်အောင်မသိချင်အောင်ဆောင်ပြီးတော့သိန်းရာချီလက်ဆားနေကြတာပါတိုက်ခန်းတွေပြီးသွားလို့လူနေထိုင်ခွင့်သွားလျှောက်ရင်လည်းသိန်း30ထပ်ပေးရပါတယ်
စစ်တဲ့အာနာတင်ခစ်ပြက်နေချိန်မှာပို့ပြီးတော့လက်စားနေပါတယ်ဆိုပြီးတော့ဒီတော့ရှင်ရေးလာတာပါဟုတ်မဟုတ်ဆိုတာကတော့ကျွန်မအတည်ပြုလို့မရပါဘူးဒါကြောင့်မို့သက်ဆိုင်ရာအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ရှင်းရှင်းလင်းလင်းဖြစ်ချင်တယ်ဆိုရင်တော့စုံစမ်းဖော်ထုတ်လို့ရပါတယ်နော်ဒီကိစ္စမှားယွင်းနေဆိုလဲကျွန်မတို့စီကအကြောင်းကြားပြီးပြောလို့ရပါတယ်ရှင်တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်အားလုံးအတွက်ပုံမကောင်းမွန်လှပါတဲ့နေ့ရက်ဒီအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုပါတယ်ရှင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းအထွေကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းချင်းမြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းview bambis news ဆိုရယ် view မြန်မာပိုင်းရဲ့ facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း facebook messenger ကနေပြောလဲစာရေးပို့လို့ရပါတယ် သရရှင်ကြီးကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်နိုင်ငံကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်းပြစာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေကိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်လုလက်ခွင့်အပေါ်မှာမူတည်နေပါလေကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
VOA ကနေထုတ်လင်းပေးနေတဲ့ရုပ်သံအစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာနေ့စဉ် TV သတင်းလွှာ TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတိုလေးတွေကိုခဏအလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ်။တယ်လီဖုန်းကဆိုရင်လည်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။ခုတော့ထူးခြားစာမျက်နှာသတင်းများအစီအစဉ်မှာ American ပြည်ထောင်စု Pennsylvania ပြည်နယ်ကအိမ်မွေးခွေးကလေးတစ်ကောင်သူ့တခင်ရဲ့ပိုက်ဆံ American ဒေါ်လာ4000ကိုကိုက်စားပြစ်ပါတယ်။ဂျပန်နိုင်ငံကဒူငါ5တကောင်ကို American ဒေါ်လာ8000ပါနဲ့အယောင်ရခဲ့ပါတယ်ဒီလိုကဘာသလောကထူးထူးခြားခြားသတင်းတွေကိုတော့ကိုဝင်းခမောင်းနဲ့မအီတန်းစင်တို့တင်ဆက်ထားပါတယ်ရှင
်ဗီဂန်ပြောင်းစုပက်ဆယ်ဗေးနီးယားပြည်နယ်ပစ်စဖတ်မြို့မှာခွေးတကောင်ကသူ့သခင်ရဲ့ပတ်စံအမေရိကန်ဒေါ်လာ4000ကိုကိုက်ပစ်လိုက်ပါတယ်အိမ်နောက်ဖေးချန်ပီယံနေတဲ့အတွက်လုံသမားတွေကိုငွေခြေပေးဖို့ဘဏ်ကနေငွေထုတ်လာပြီးမိဖို့ကြောင့်လည်းမှခဏချထားတော့မိနစ်30လောက်အတွင်းမှာပဲခွေးလေးစီစီလ်ကပတ်စံတွေကိုအကုန်စုပ်ဖြဲပြီးကိုက်ပစ်လိုက်တာဖြစ်ကြောင်းသခင်ဖြစ်သူကလေတန်ကပြောပါတယ်။ငွေဆက်ကူတွေကိုဟတ်ထိုးဝါစာမျိုးချလိုက်တဲ့အတွက်အစာမကြေဝမ်းပြက်ပြီးခွေးလေးစီစီလ်က MB1 သွားတာကိုလည်းကလေတန်နဲ့သူစနီးကယ်ရီတို့ရှင်းရပါသေးတယ်။သူတို့ငွေထုတ်ခဲ့တဲ့ဘဏ်ကိုဖုန်းဆက်ပြီးကျမတို့အိမ်မွေးခွေးကပတ်စံတွေကိုစားလိုက်လို့ဘယ်လိုလုပ်ရမလဲလို့မေးတော့ခွေးတွေကငွေဆက်ကူနဲ့ကိုကြိုက်တတ်တာကြောင့်အဲ့လိုဖြစ်တတ်ပါတယ်လို့ဘဏ်မန်နေဂျာကပြောပါတယ်။အမှတ်စဉ်တွေကိုဖတ်လို့ရသေးတဲ့ငွေဆက်ကူတွေရှိသေးရင်တော့ပတ်စံအစားတို့လဲပေးမယ်လို့ဘဏ်ကပြောတာပါ။ခွေးလေးစစ်စဲကအရင်ဒါမျိုးမလုပ်ဖူးပါဘူးလို့သူ့တခင်တွေကကာကွယ်ပြောဆိုပြီးသူစားလိုက်တဲ့ပတ်စံတော်တော်များများကိုဘဏ်ကပြန်အစားထိုးပေးနိုင်ခဲ့တယ်လို့လည်းသူ့တခင်တွေကပြောပါတယ်ခင်ဗျာ။
ဂျပန်နိုင်ငံတိုကျိုမြို့တော်မှာနှစ်သက်ကူးချိန်တိုင်းနှစ်စဉ်ကျင်းပလေရှိတဲ့ငါးလီလန်တင်ပွဲမှာဒူနာ5တကောင်ကိုအမေရိကန်ဒေါ်လာ8သိန်းနီးပါးနဲ့ချိန်ကျွေးလာငိုင်းနေတုန်းကလီလန်တင်ရောင်းချခဲ့ပါသည်။ငါးအသားစိတ်အလွာလိုက်စားတာနဲ့ထမင်းပြူနဲ့ရောလိုက်တဲ့ဆူရှိစားသုံးရောင်းချမှုနဲ့ကြော်ကြတဲ့ဂျပန်နိုင်ငံမှာအလေးချိန် 524.8 ပေါင်ရှိတဲ့ Bluefin Tuna စူးတောင်ပြဒူနာ5တကောင်ကိုအမေရိကန်ဒေါ်လာ8,900နဲ့ညီမျှတဲ့ဂျပန်ယန်ငွေ 114.24 သန်းလောက်နဲ့ရောင်းချခဲ့တာဖြစ်ပါသည်။ ချင်းချင်းကငါးရည်နေတိုကျိုငါးစီးကြီးမှာဒူနာငါးလေးလံတင်ရောင်းချမှုမစခင်နှစ်သက်ကူတဲ့နှစ်ဆက်တဲ့နေတော့ကလှုပ်ခတ်ခဲ့တဲ့ဂျပန်ငင်းကြောင့်ထိခိုက်ဒိတ်ဆုံးရတဲ့သူတွေအတွက်အထိတ်မှတ်ခေတ္တဆင်ရင်ခဲ့ကြပါလေ တိုကျိုမြို့ရဲ့အကြီးဆုံးငါးစီးမှာထောင်960ခုနှစ်ကတည်းကငါးလီလန်တင်ဝယ်ကျင်းပါခဲ့တာဖြစ်ပြီးတော့ဒီနှစ်မှာတူနာငါးကစန်ချိန်တင်ဈေးအကြီးဆုံးနံပါတ်၄နေရာမှာရှိခဲ့တယ်ဆိုပြီးကျိုတိုတည်မှာဖော်ပြထားခဲ့ပါတယ်။ကိုဗစ်ကရောဂါကာလ2020ပြည့်နှစ်2021နဲ့2022ခုနှစ်တွေတုန်းကတူနာငါးဝယ်လို့အားကျခဲ့တာကြောင့်လီလန်တင်ဈေးအများကြီးမရခဲ့ပါဘူး။ဖူကူရှိမာမြို့မှာအနုမြူတန်တဲ့ရေတွေက
ချီလီနိုင်ငံဆန်ဒီယေဂိုမြို့နယ်ပေ160ကျော်အမြင့်မှာပြင်သစ်နိုင်ငံသားတယောက်ပေ800ကျော်ဂျိုးရန်ရှောင်နိုင်ခဲ့ပါတယ်ပြင်သစ်ဂျိုးရန်ရှောက်သူနေသန်ပေါ်လင်းကကိုင်းစရာမလိုပဲအမြင့်164ပြီမှာအကွာအဝေး886ပြီထိဂျိုးရန်ရှောက်ပြနိုင်ခဲ့တာပါ164ပြီအမြင့်ဆိုတာက148ပြီအမြင့်နဲ့စူးလီဖျားထက်ပေ20ထပ်မြင့်ပါသေးတယ်သူမတော်တဆပြုတ်ကြရင်မြေကြီးပေါ်ကျမတော်အောင်လို့ခါမှာဂျိုးနဲ့တော့တွဲထားတာပါဒေသခံတွေရဲ့ပြဆက်ပွဲတော်တွေနဲ့လည်းတိုက်ဆိုင်ခဲ့တာဖြစ်ပြီးမြေပြင်ပေါ်ကပရိသတ်တွေကလက်ကုပ်လဝတီဗီအားပေးခဲ့ကြပါတယ်။သူဟာ2021ခုနှစ်တုန်းကလည်းပြင်သစ်နိုင်ငံရဲ့အထင်ကရအီဖယ်မျော်စင်ရဲ့ပထမတဲ့အမြင့်ကနေပေ230အမြင့်မှာအကွာအဝေး1968ပေထိဂျိုးဒန်ရှောက်ခဲ့မှုပါတယ်ခင်ဗျာ
။ဒလီဒနာရီတဲကကလေးတွေကိုလက်ဆောင်နဲ့ယူလာပေးတတ်တယ်။သူတို့ကောင်းဆုံးမှကြီးဘက်ဖနာတယောက်နာမကျန်တဲ့ကလေးလူနာတွေစီကိုတွားပြီးတော့လက်ဆောင်ပေးနိုင်ဖို့အီတလီရဲဝန်ထမ်းတွေကလမ်ဘော်ဂီနီဇိမ်ခံပြိုင်ကားနဲ့လိုက်မောင်းပို့ခဲ့ပါတယ်။သူတို့ကောင်းဆုံးမှကြီးဘက်ဖနာအဖြစ်ရဲမီတယောက်ကဝတ်ဆင်နေတာဖြစ်ပြီးယောမမျိုးဂျမဲလီစေယုံကကလေးလူနာတွေစီကိုဇန်နဝါရီလ6ရက်နေ့တုန်းကတွားလေခဲ့တာဖြစ်ပါတယ်။သူနဲ့အတူတခြားရဲဝန်ထမ်းတွေကလည်းကလေးတွေနဲ့စကားပြောဆော့ကစားပေးခဲ့ကြပါတယ်။ဒန်နာယီပုံမြင်တွေကသူတော်ကောင်းဆုံးမကြီးဘာဖနာကလိန်မာတဲ့ကလေးငယ်တွေကိုတခြားလုံးနဲ့လက်ဆောင်တွေကလေးတွေရဲ့ချီအိတ်ထဲအပြည့်ထည့်ပေးတာဖြစ်ပြီးတော့စိုးတဲ့ကလေးတွေအတွက်တော့မီးသွေးတုံးတွေပဲပေးတာဖြစ်ပါလိမ့်ရှင်။
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်ဆာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram ဆာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။ VOA မြန်မာပိုင်းရဲ့သတင်းလာနေမနေ့ခင်အစီအစဉ်တွေကို American ပြည်ထောင်စုအမျိုးတော် Washington ကနေလိုင်းဒိုမီတာ30နဲ့လိုင်းဒိုမီတာ49လိုင်းလက်မီတာ190နဲ့ VOA ရဲ့ Facebook နဲ့ YouTube တို့ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ရှင်။
အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုမှာနှစ်စဉ်ဇန်နဝါရီလရဲ့တတိယပတ်တနင်္လာနေ့ကိုဒေါက်တာမာတင်လူသာကင်းဂျူနီယာအထိမ်းအမှတ်နေ့ဖြစ်ဂုဏ်ပြုကျင်းပကြပါတယ်။သိခါတော်ရသင်းဟုတ်ဆရာဒေါက်တာကင်းဟာအမေရိကန်တောင်ပိုင်းအလာဘားမားပြည်နယ်ကနှစ်ချင်းခရစ်ယာန်ဓမ္မဆရာတူဖြစ်ပြီးအမေရိကန်ပြည်ထောင်စုကလူမျိုးရေးခွဲခြားမှုတွေကိုတိုက်ဖျက်ရမှာခေါင်းဆောင်ခဲ့သူဖြစ်ပါတယ်။သူဟာအသက်39နှစ်အရွယ်1968ခုနှစ်ဧပြီလ4ရက်နေ့မှာလောက်ကျန်တက်ဖြတ်ခံခဲ့ရပါတယ်။လာမယ့်ဇန်နဝါရီ15ရက်နေ့ဟာဒေါက်တာကင်းသာတက်ရှိထင်ရှားရှိခဲ့ရင်အသက်65နှစ်မြောက်မွေးနေ့ကိုကျင်းပမှာလည်းဖြစ်ပါတယ်။ဒေါက်တာကင်းမွေးဖွားကြီးပင်းခဲ့တဲ့ခေတ်ကြီးတုန်းကအမေရိကန်ပြည်ထောင်စုရဲ့နေရာအတော်များများမှာလူမျိုးရေးခွဲခြားမှုတွေရှိနေပါတယ်။ပြည်တွင်းစစ်ပြီးဆုံးပြီးရာစုနှစ်တစ်ခုနှီးပါကြာသည့်တိုင်အောင်အာဖရိကန်အနွယ်အမေရိကန်အများစုဟာနိုင်ငံသားအခွင့်အရေးတွေကိုညှင်းပယ်တဲ့ Jim Crow လို့ခေါ်တဲ့ဥပဒေတွေကိုလိုက်နာခဲ့ကြပါတယ်။ခရစ်ယာန်သမားကျမ်းစာတွေရဲ့လှုံ့ဆော်မှုရုရှားစာရေးဆရာ Leo Tolstoy နဲ့အိန္ဒိယခေါင်းဆောင်ကြီးမဟာတမဂန္ဒီတို့ရဲ့စိတ်ဆော်လွှမ်းမိုးမှုတွေနဲ့အတူဒေါက်တာကင်းဟာနိုင်ငံသားအခွင့်အရေးအပြည့်အဝရဖို့အတွက်အကြမ်းမဖက်တဲ့နည်းလမ်းတွေသုံးတဲ့အပိတ်မောက်ဆန့်ကျင်မှုတွေထိုင်တဲ့ပိတ်ဆင်နွှဲမှုတွေငြိမ်းချမ်းစွာချီတက်လမ်းလျှောက်ပွဲတွေနဲ့တခြားအနာဖီဆိုင်လှုပ်ရှားမှုတွေကိုစီစဉ်ဆောင်ရွက်ခဲ့ပါတယ်။အာဖရိကန်အမေရိကန်တွေပေါ်ရွေချက်ရှိရှိနဲ့ဖိနှိပ်နှိပ်ကွပ်ဖို့ပြတ်ထန်းထားတဲ့ Jim Crow ဥပဒေတွေရဲ့မတရားမှုကိုလူများအသိမှတ်ပြုအာရုံစိုက်စစ်ဖို့ရည်ရွယ်ပြီး အာဖရိကန်အမေရိကန်တက်ချွာလှုပ်ရှားသူတွေဟာအဲ့ဒီအချိန်ကမကြာခဏဆိုသလိုလူပြူတွေနဲ့လူပြူမဟုတ်သူတွေကြားခွဲခြားထားတဲ့ဥပဒေတချို့ကိုငင်းချမ်းတဲ့နီးနဲ့စီကန်းတကြချိုးဖောက်တာတွေလုပ်လို့ရှိခဲ့ပါတယ်။ရှေလျပြည်ခက်ခဲကြမ်းတမ်းလှတဲ့တိုက်ပွဲဖြစ်ခဲ့ပေမဲ့သူတို့ရဲ့ကြိုးစားအားထုတ်မှုကအဆုံးမှာအောင်မြင်မှုအသီးဖွင့်နေရရှိခဲ့ပါတယ်။1964ခုနှစ်မှာတော့အများပြည်သူဆိုင်ရာနေရာတွေကခွဲခြားဆက်ဆံတားမြစ်ချက်တွေအပြင်လူမျိုး၊သားရောင်၊ဘာသာရေး၊ကြားမလို့မဟုတ်အမျိုးစာတိပေါ်အခြေခံပြီးအလောက်ကန်ခွဲခြားမှုကိုတားမြစ်တဲ့နိုင်ငံသားခွင့်ရေးအဥပဒေကို American Congress လက်တော်မှာအတည်ပြုခဲ့ပြီးသမ္မတ Lyndon Johnson ကလက်မှတ်ရေးထိုးခဲ့ပါတယ်။ Dr. Martin Luther King ဟာခွဲခြားဆက်ဆံမှုတွေကကြေကွဲဝယ်ဖြစ်ရတစ်ခုဖြစ်အမှန်တကယ်ဖြစ်ပျက်နေတဲ့ခေတ်ကြီးမှာဝေးဖွားလာခဲ့သူဖြစ်ပါတယ်လို့သမရဂျိုးဘိုင်ဒန်ကပြောပါတယ်။သူဟာသူ့ရဲ့မျိုးဆက်ကတခြားသူတွေလိုပဲခွဲခြားဆက်ဆံမှုဟာ American ပြည်ထောင်စုမှာမရှောင်လွှဲတာတဲ့လာယာကန်ညမအဖြစ်တမိုင်းကပီးရေးထိုးပြီးသားလို့ထင်မှတ်ယူပဲအခြေအနေမျိုးဖြစ်ခဲ့ရပါတယ်။ဒါပေမဲ့သူကအဲ့ဒီအခြေအနေကိုလက်မခံဘဲတွန်းလှန်ခဲ့ပါတယ်လို့သမရဘိုင်ဒန်ကပြောပါတယ်။အများအပြားလူတွေကဒေါက်တာကင်းကြောင့်ရေးကြပြောကြတဲ့အခါမှာသူရဲ့တင်းဟိုဆရာဘဝနဲ့လှုပ်ရှားမှုတွေအကြောင်းဓမ္မမဟုတ်နိုင်ငံသားအခွင့်အရေးနဲ့မဲပေးခွင့်အတွက်တိုက်ပွဲဝင်ခဲ့တာအကြောင်းအဓိကဦးစားပေးလို့ရှိကြပါတယ်ဒါပေမဲ့သူရဲ့အလုပ်တွေကဒီထက်ပိုနည်းနေပါတယ်ဒါကနံဝိညာဉ်ရေးရနဲ့ဆိုင်ပါတယ်ဒါဟာကိုကျင့်တရားပါပဲလို့သမရဘိုင်ဒန်ကပြောပါတယ်ကျွန်တော်တို့ကတူးနဲ့တူရန်သူတွေလို့မမြင်မဲအိမ်ကြီးချင်းကောင်းတွေဖြစ်ရှုမြင်ကြင်ကြံနေထိုင်ရင်တိုးတက်မှုနဲ့တရားမျှတမှုဆိုတာစောင့်ကြည့်လာနိုင်မှာပါအောင်မြင်တိုးတက်မှုဆိုတာဘယ်တော့မှမလွယ်ပေမဲ့အမြဲတမ်းဖြစ်နိုင်တဲ့အရာဖြစ်ပါတယ်ပြီးတော့ဒီလိုသာဖြစ်လာခဲ့ရင်ပိုပြီးပြည့်ပြည့်စုံတဲ့ပြည်တော်စုကြီးစီချီတက်ဖို့ရာအခြေအနေကောင်းတွေဖန်တီးလာနိုင်မှာလည်းဖြစ်ပါတယ
်အမေရိကန်စိုးရိုက်သဘောထားအမြင်အာဝကိုတင်ပြလို့ပြီးပါပြီ
VOA မြန်မာပိုင်းအစီအစဉ်ရဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်ပါသတင်းသုံးသပ်ချက်နဲ့ပဟုတုတရဖွဲ့ကဏ္ဍဆောင်ကို VOA မြန်မာပိုင်းရဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချက်ကိုတင်ပြပေးပါမယ်လဗနုန်ကနေပြစ်လိုက်တဲ့တင်ကားပြစ်ဒုံးကြီးကဣသရေလနိုင်ငံမြောက်ပိုင်းနယ်စပ်အနီးမှာရှိတဲ့အိမ်သလုံးကိုထိမှန်ခဲ့ပြီးဣသရေလအရက်သားနှစ်ယောက်တနင်္ဂနွေနေ့မှာတေဆုံသွားခဲ့ပါတယ်။လဗနုန်ကနေဣသရေလနိုင်ငံတွေကိုဝင်ရောက်ဖို့ကြိုးစားခဲ့တဲ့စစ်သွေးကြ၃ယောက်ဣသရေလကတိုက်ခိုက်ခဲ့တဲ့အတွက်တေဆုံသွားခဲ့ကြောင်းကြေညာအပြီးတရက်အကြာမှာဣသရေလဟာမတ်စ်ပစ်တပ်ကအရက်သားမြောက်နေ့မှာအခုလိုအခင်းဖြစ်ပွားခဲ့တာပါ။ရက်သားရှိလာတဲ့အခါမှာပါလက်စတိုင်း2000ခွဲလောက်အသက်ဆုံးရှုံးခဲ့ရပြီးတော့ဂါဇာနယ်လူဦးရေ 2.385 ရာခိုင်နှုန်းဟာအိုးအိမ်ဆွန့်ခွာဆစ်ရှောင်နေကြသလိုလူဦးရေရဲ့၄ပုံ၃ပုံကငတ်မုတ်ခေါင်းမောက်မှုဘေးနဲ့ကျုံနေကြရတာဖြစ်ပါတယ်မြောက်ကိုရီးယားကတာလပ်ပြေးလို့ယူဆရတဲ့ပဲ့ထိန်တက်ဒုံးကြီးကိုကိုရီးယားကျွန်းဆွယ်အရှိဘက်ကမ်းစီကိုပြစ်လို့ခေတာနဲ့ပတ်သက်လို့တင့်တော်တဲ့အရေးယူဆောင်ရွက်မှုနိုင်နာမှန်သမျှဆောင်ရွက်ဖို့အစိုးရအဖွဲ့အတွင်းဝန်ချုပ်ကိုညွှန်ကြားထားကြောင်းဂျပန်ဝန်ကြီးချုပ်ဖူမီကိုအီရှိတာကပြောပါတယ်မြေငရင်လောက်ခက်ရာအီရှိကာဝါစီရင်စုရဲ့မြို့တော်ကာနာဇဝမှာတရင်ထောက်တွေကိုဝန်ကြီးချုပ်ကအခုလိုပြောဆိုခဲ့တာပါအမျိုးအစားတည်ချာမတည်တဲ့ပဲ့ထိန်တက်ဒုံးကြီးကိုမြောက်ကိုရီးယားကသူ့ရဲ့အရှိဘက်ကမ်းခြေကနေတင်းငွေတွေကပြစ်လုခဲ့တယ်လို့တောင်ကိုရီးယားပိုရဲစီဦးချုပ်မြအဖွဲ့ကပြောပါတယ်ဒါပေမဲ့အသေးစိတ်အချက်အလက်ကိုတော့ပြောမသွားခဲ့ပါဘူးအမေရိကန်နိုင်ငံရဲ့ဥတုရာသီဆိုင်ရာအထူးသံတမန်ဂျွန်ကယ်ရီဟာသူရထူးကနေမကြာခင်နှုတ်ထွက်တော်မယ်လို့နှိဆက်သူနှစ်ယောက်က AP သတင်းဌာနကိုပြောပါတယ်2020ရွေးကောက်ပွဲနိုင်ပြီးသိတ်မကြမီမှာပဲအမေရိကန်အစိုးရကိုနိုင်ငံတကာမှာကိုးစားပြုပြီးတော့ဥတုရသည့်အပြောင်းလဲတိုက်ဖြတ်ရေးကိုဆောင်ရွက်နိုင်ဖို့သမ္မတဘိုင်ဒန်ကမစ္စတာဂျွန်ကယ်ရီကိုခန္ဓာခဲ့တာဖြစ်ပါတယ်။မစ္စတာဂျွန်ကယ်ရီဟာဥတုရသည့်ဆိုင်ရာ2015ပါရီသဘောတူညီချက်မှုကြောင့်ပါဝင်ရေးဆွဲခဲ့သူတဦးလည်းဖြစ်ပါတယ်။တင်းအချင်းချုပ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရင်မူကကိုရဲမွန်အောင်ဖြစ်ပါတယ်။တင်းလာနေမနက်ခင်း6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းနိုမီတာ30နဲ့လိုင်းနိုမီတာ49နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA American အတန်းရဲ့ဒီကနေ့ညနေမှာထုတ်လွှင့်မယ်ညနေခင်းအစီအစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီခွဲထိလိုင်းနိုမီတာ79.25တို့ကနေတင်ဆက်သွားအောင်ပါ။တောသားရှင်များနဲ့တကွမြန်မာပြည်သူအားလုံးကျန်းမာရွှင်လန်းပါစေရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပါ